ဒီနေ့သာသနာတော်နေ့1560ခုနှစ်ကောဇာတကြီး1389ခုနှစ်ပစုံလာဇန်6ရက်2019ခုနှစ်5လပိုင်း7ရက်တနင်္လာနေ့ညနေခင်းခါကာလမှာစင်ကာပူနိုင်ငံဘောဂဝိပဿနာတရားရှင်နဲ့လုပ်ငန်းရှင်ပြန်ပွားရေးဒီပအဖွဲ့ဝဲတက်သစ္စာပါရမီဓမ္မရေးတမကြီးမှုပြီးတော့ရှင်ကျင်းပရတဲ့သုံးရက်တာနေ့အလုပ်ပေးတရားစခန်းနဲ့နှစ်ရက်တာညာကျန်ဓမ္မဒါနဓမ္မပူဇာတရားဝဲတပင်မှာဒီနေ့ဒုတိယနေ့တတိယနေ့ညနေခင်းအခါကာလတရားဘာဝနာများကြိုးစားအထောက်အကြဖို့ဆိုတဲ့မြင့်မြတ်တဲ့ရည်ရွယ်ချက်နဲ့ရောက်ရှိလာကြတဲ့အလုံးတော်တရားမှာပေါင်းပြောင်းလို့ဦးဇင်းတို့ခေါ်ဖို့အလဲကျလာတဲ့တရားကတတိပဋ္ဌာန်ဘာဝနာတရားတော်ဘာဝနာတရား၅မျိုးဗုဒ္ဓံဒုတ်တိဘာဝနာမေတ္တာဘာဝနာအတုပဘာဝနာမရဏံဒုတ်တိဘာဝနာအခုတတိပဋ္ဌံဘာဝနာတတိပဋ္ဌံဘာဝနာနဲ့ပတ်သက်ပြီးတော့တတိပဋ္ဌံဘာဝနာရဲ့ညင်းမြတ်ပုံတတိပဋ္ဌံဘာဝနာရဲ့ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့စွမ်းရည်တတိများနောက်ပြီးတော့တတိပဋ္ဌာန်ကိုစ조사အထုတ်ရင်ဘလို့အနေထားမျိုးတွေကြည့်လဲ조사အထုတ်မှုမရှိရင်ဘလို့အနေထားမျိုးတွေရှိလဲဆိုတာလေးကိုဦးဇင်းတို့ပြောဖို့စီစဉ်ထားပါတယ်နော်အဲ့တော့တတိပဋ္ဌာန်ဘာဝနာဆိုတဲ့ဒီစကားလုံးလေးကိုအရင်စီစစ်ကြည့်ပေါ့တတိပဋ္ဌာန်ဘာဝနာတတိပဋ္ဌာန်ဘာဝနာတတိဆိုတာမိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့တဘာဝတရားတွေရဲ့ပုံမှာမှန်မှန်ကန်ကန်အောက်မိတ်အမှတ်ရနေတဲ့သဘောပဋ္ဌာနာဆိုတာခိုင်မြဲအောင်ကြိုးစားအထောက်ချင်းဘာဝနာဆိုတာထက်ခါထက်ခါဖြစ်အောင်အထောက်တာကိုယ့်ရဲ့ခန္ဓာမှာဖြစ်စရာအကြောင်းရှိလို့တလဲဆက်ဖြစ်ပေါ်နေတဲ့ဒီတဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအပူအလိုမရှိအလိုက်မှုမရှိဘဲနဲ့ဖြစ်ဆက်ချက်လည်းမလုပ်နှုတ်ပယ်ချက်လည်းမလုပ်ဘဲနဲ့ဖြစ်နေတဲ့အတိုင်းလေးမှန်မှန်ကန်ကန်အောက်မေ့ပြီးတော့နေတဲ့တတိတတိထားတဲ့ဒီလုပ်ငန်းရှင်ကိုထက်ခါထက်ခါဖြစ်အောင်ကြိုးစားတာဒါကိုတတိပဋ္ဌာန်ဘာဝနာအလုံးနာလေးကြပါလားဟုတ်လားအတော့ဦးဇင်းတို့ဒီတတိပဋ္ဌာန်တရားကသိထားကြတဲ့အတိုင်းရုပ်ကာယတွေရဲ့အပေါ်မှာသတိထားမယ်ဆိုရင်ကာယ ानु ပတနာသတိပဋ္ဌာန်။ဆံစားချက်ဝေဒနာတွေရဲ့အပေါ်မှာသတိထားမိမယ်ဆိုရင်ဝေဒနာ ानु ပတနာသတိပဋ္ဌာန်။စိတ်တွေရဲ့အပေါ်မှာသတိထားမိမယ်ဆိုရင်စိတ်တ ानु ပတနာသတိပဋ္ဌာန်။ဓမ္မတဘာဝတွေရဲ့အပေါ်မှာသတိထားမိမယ်ဆိုလို့ရှိရင်ဓမ္မ ानु ပတနာသတိပဋ္ဌာန်။ဒါဒီခန္ဓာမှာဖြစ်ပေါ်နေတာကကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီတဘာဝတရားတွေပဲ။ဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသတိထားပြီးတော့နေလိုက်ဖို့ပါပဲ။ဟုတ်လို့ရင်မှားရမှာကဒါပါပဲဟုတ်လား။ဘာပဲဖြစ်ဖြစ်ဖြစ်တိုင်းတည်နေအောင်ကြိုးစားကြရမယ်။ဒီကြိုးစားအထုံးမှုကအလေးအကျင့်မရှိတဲ့အတွက်ကြောင့်ခက်ခဲမှုရှိနိုင်ပါတယ်။များသောအားဖြင့်တရားဓမ္မတို့အရှင်တို့တွေကဘဝမှာဘယ်လိုနေကြတာတော့ဆိုတော့ဖြစ်နေတာတွေကိုတည်ပြီးတော့နေတာမဟုတ်ဘူး။ဘလို့နေတာတော့ဆိုတော့တွေးနေတာ။အမြဲတမ်းဘာလို့နေတော့တွေးနေကြတာ။အဲ့ဒီတွေးနေတာတွေကဘာတွေတွေးတာတော့ဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။မဖြစ်သေးတာတွေနဲ့ဖြစ်နိုင်ချေရှိတာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။ဟုတ်လား။ဖြစ်ချင်တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။မဖြစ်ချင်တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။ဒါပဲ။ဒီလိုပဲနေနေတာ။အဲ့ဒါကိုဘလို့ခေါ်တော့နေနေရော့ရော့ပေါ့ပေါ့ဆာဆာဖြစ်တယ်လို့နေတယ်လို့ဒီလိုပြောတာ။အဲ့ဒါလိုနေတဲ့အခါကျတော့အာကယုဆိုင်မှုမှာတော့ဘာရည်ရွယ်ချက်မှမရှိဘူးလို့ဆိုနိုင်တယ်။ရင်းမြတ်တဲ့ဘက်မှာရည်ရွယ်ချက်မရှိဘူး။တော့ငါဘလို့နေမယ်ဆိုတဲ့သတ်မှတ်ချက်လည်းမရှိဘူး။ကြုံရကြုံရအာယုန်တွေနဲ့ကြုံတယ်လို့ပဲနေသွားတာ။နေခဲ့တဲ့အနေထားလေးကအဲ့ဒီတိုင်းပဲနော်။ကြုံရအာယုန်တွေနဲ့ကြုံတယ်လို့ပဲနေသွားတာ။အဲ့ဒီအာယုန်တွေနဲ့တွေ့တဲ့အခါမှာကိုယ်စိတ်ထဲမှာသဘောကျပြရလို့ထင်တာတွေရှိတယ်၊သဘောမကျပြရလို့ထင်တာတွေရှိတယ်။အဲ့ဒီအာယုန်တွေရဲ့စေစားမှုကိုခံယူရင်းနဲ့အာယုန်တွေကျိုးဆွဲတာကိုပဲကာပြီးတော့ကိုယ်စားကိုယ်စားနဲ့နေလိုက်တာမျိုးမဟုတ်ဘူး နော်အာယုန်ဤရဲ့ဆွဲငင်မှုကိုလိုက်ပြီးတော့နော်စိတ်ကူးပြီးတော့တွေးပြီးတော့နေနေတာအဲ့ဒီမှာဘယ်အာယုန်ကစိတ်ကိုနော်လှည့်စားမှုအများဆုံးဖြစ်မလဲလို့ဆိုရင်ဓမ္မာယုန်ပေါ့ဟုတ်တယ်မဟုတ်လားဓမ္မာယုန်နော်ဖြစ်ခဲ့တာတွေအဖြစ်သေးတာတွေစိတ်ထဲမှာအများကြီးပုံဖော်ပြီးတော့တွေးနေတာရှိတယ်နောက်တစ်ခါတလေမျက်လုံးကြီးဖွင့်နေတယ်မလို့ရှိရဟာမြင်မြင်မှမြင်တာကိုယ်အတွေးနဲ့နေတာကိုယ်အတွေးထဲမှာတခြားပုံကြီးတစ်ခုရှိနေတယ်ဟုတ်လားတခြားကျနေသူများပြောနေတယ်လို့ကြားနေမှကြားတာကိုယ်အတွေးနဲ့ကိုယ်နေတာကိုယ်အတွေးထဲမှာအခြားအပံတွေရှိခြင်းရှိနေနိုင်တယ်ဒါပါလေလို့မေးရင်ဓမ္မယုံနေပေါ့ဒါတွေနဲ့ပဲနေတာအဲ့ဒါတွေကိုပဲအမျိုးမျိုးသတ်မှတ်ချက်တွေနဲ့နော်နှစ်နှစ်လှလှဘဝဘဝကမှတ်သားခဲ့တဲ့ပညာတွေရဲ့စွမ်းမှုမှုနဲ့နေကြတာပေါ့နော်အဲ့တော့ခုနေတာကအဲ့ဒီနေနည်းနဲ့စန့်ကျင်ပြီးတော့ဖြစ်နေတာကိုတိပြီးတော့နေရမယ်ဆိုတော့နေတာတကြမရှိဘူးပေါ့ဟုတ်လားဒါကြောင့်တရားအထောက်အရာစေတရားလည်းပြန်သွန်လိုက်တာအစဉ်အလဲပြေခဲ့လိုက်တာဆိုတော့အဲ့ဒါပဲအဓိကကဟုတ်လားစိတ်ကသူနေကြတိုင်းလေးပဲနေတင်တာအကုန်လုံးကသဘာဝတရားတွေကြီးပဲနော်ပုဂ္ဂိုလ်တတ္တဝါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးငါအစွမ်းသူအစွမ်းဒါတွေဘာမှမရှိဘူးဖြစ်เสียရှိတဲ့အတိုင်းဖြစ်နေတာကိုကမင်းမရောရောပေါ့ပေါ့ဆာဆာနေတဲ့အသေးအချင်းတွေများနေမဲ့အာကောင်းနေမဲ့ဆိုရင်အဲ့ဒါကြီးကအချိန်နဲ့သွားနေမှာပဲဟုတ်လားတတိလေးနဲ့နေတဲ့အချိန်အာကောင်းမယ်ဆိုလို့ရှိရင်အဲ့ဒါလေးကလည်းအချိန်နဲ့သွားနေမှာပဲနော်ဒါကြောင့်တတိပဋ္ဌာန်ဘာဝနာတရားဆိုတာနေနေကြအနေထားမျိုးကနေဖောက်ထွက်ပြီးတော့နေတာတော့ထူးထူးဆန်းဆန်းကြီးတော့လည်းမဟုတ်ပါဘူးအလွန်ရိုးရှင်းပါလေဖြစ်နေတာကိုဖြစ်နေတဲ့တိုင်းလေးသိပြီးတော့နေလိုက်ဖို့ပဲเนาะအဲ့လိုနေကြရင်ဖြစ်ဖြစ်နေတဲ့သဘာဝတရားတွေရဲ့အနေထားမှန်ကိုကောင်းကောင်းသိနိုင်တယ်ပေါ့အဲ့ဒါကိုပဲမြတ်စွာဘုရားကရုပ်ကာယဝေဒနာစိတ်ဓမ္မလို့နော်၄ပိုင်းပိုင်းပြီးတော့ခွဲလိုက်တော့တတိပဋ္ဌာန်တရားက၄ပါးဖြစ်သွားတယ်ပေါ့အဲ့ဒီတတိပဌံတရား၄ပါးကိုပဲမြတ်စွာဘုရားကအလွန်ဖြူရှင်တဲ့တရားဖြစ်တယ်လို့ဟောတယ်။ဒီလိုတတိပဌာနတာယုတ်ထဲမှာအကုသလရာတိတုတ်တံဆိုတာရှိတယ်။အကုသလဆိုတာအကုသို့ပေါ့ရာတိဆိုတာအဆုအပေါ့။အကုသလရာတိတိဘိခဝေဝရမနောပင်စနိဝရဏေတမဝတ္ထမနောဝရိယ။ယံလို့တဲ့အကုသို့အစုအပုံကြီးလို့ကောင်းကောင်းမွန်မွန်ပြောကျင်နေဆိုလို့ရှိရင်និဝရဏတရား၅ပါးကိုအကုသို့အစုအပုံကြီးလို့ပြောလိုက်ပါတဲ့။ဧဝလောဟယံဘိက္ခဝေအကုသလရာတိပိသនិဝရဏအဲ့ဒီនិဝရဏတရား၅ပါးဟာတက်သက်သောအကုသို့အစုအပုံကြီးဖြစ်တယ်တဲ့။နော်အကုသို့ဆိုတာဘာလဲ။အကုသိုလ်ဆိုတာအပြစ်ရှိတဲ့သဘောဆင်းရဲဒုက္ခဆိုတဲ့အကျိုးကိုပေးတဲ့သဘောရှိတာကိုအကုသိုလ်လို့ခေါ်တာမို့လားနော်အကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာနော်အကုသိုလ်ဆိုတာသာဝိဇ္ဇအပြစ်နဲ့တကွာဖြစ်တယ်ဒုက္ခဝိပါကဆင်းရဲတဲ့အကျိုးကိုပေးတဲ့သဘောရှိတယ်ပြင်းတော့ပရမတ္ထသဘာဝကြီးတွေမှာသူ့သဘောလက္ခဏာနဲ့သူအကုန်လုံးကအတီးတီးရှိတယ်နော်လူတယောက်ဆိုရင်သူကအရက်ရှိရှိအသားဖြူဖြူဟဲ့သူရဲ့တိတာပေါ်လွင်ထင်ရှားတဲ့လက္ခဏာရှိတယ်။သူ့လိုမျိုးတတ်မှတ်ပြီးတော့ပြောဖို့အတွက်နော်ပရမတ္ထတရားတွေမှာလည်းသူ့လက္ခဏာနဲ့သူရှိတယ်။နောက်အကုသိုလ်မှာပဲလက္ခဏာရှိလေ။အပြစ်ရှိတဲ့သဘောဆင်းရဲဒုက္ခကိုပေးတတ်တဲ့သဘောရှိတယ်။ဒါအကုသိုလ်ရဲ့ပင်ကိုလက္ခဏာ။ဟုတ်လား။အဲ့ဒါအဲ့ဒီအကုသိုလ်လို့မှန်မှန်ကန်ကန်ပြောကျင်နေဆိုရင်និဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါနိဗ္ဗာန်တရား၅ပါးဟာတသက်ဘာကောင်းမှုမှမရောတဲ့တသက်အကုသိုလ်ရဲ့အစုအပုံဖြစ်တယ်တဲ့အကုသလရာတိအဲဟုတ်ကဲ့ဒါနိဗ္ဗာန်တရား၅ပါးကိုပေးတဲ့လို့အလုံးမှတ်သားဖို့ပါလေ။နောက်ကာမိသန္တာနိဝရဏနောက်ကာမဂုဏ်အာယုန်ရဲ့ပုံမှာနောက်လိုလားတောင့်တမှုသန္တာနဲ့နောက်တွေးကြံနေတဲ့သဘောမျိုးနောက်လောဘထက်အဓိကပြထန်းတဲ့အလိုသန္တာအဲ့ဒါကိုကာမိသန္တာသူဟာအကုသိုလ်တသက်သေးတဲ့အပြစ်ရှိတယ်ဆင်းရဲတဲ့အကျိုးကိုပေးတယ်။အပြစ်ရှိတယ်ဆိုတာဘာပြောတာလဲ။နော်အပြစ်ဆိုတာဘာပြောတာလဲ။အပြစ်ဆိုတာမိမိသူတစ်ပါးနှစ်ဦးသားကိုထိခိုက်စေတယ်ဆိုရင်အဲ့ဒါအပြစ်ပဲ။ဟုတ်လား။အဲ့ဒါဒီကာမိသန္တာဆိုတဲ့လောဘမှာမိမိသူတစ်ပါးကိုထိခိုက်စေတဲ့နော်ဆိုးတဲ့အစွမ်းရှိတယ်။ ဒါတော့မြင်အောင်ကြည့်တဲ့ဖို့တော့လိုတယ်နော်ဒီလောဘကြောင့်ကိုဒုက္ခရောက်တော့တာကိုထိခိုက်တော့တာအများကြီးရှိတယ်ကိုလောဘကြောင့်သူတို့ဘာထိခိုက်တော့တာဒုက္ခရောက်တော့တာလည်းအများကြီးရှိတယ်ဒါကြောင့်အပြစ်ရှိတယ်တဲ့မကောင်းတဲ့အကျိုးကိုလည်းဆင်းရဲတဲ့အကျိုးကိုလည်းပေးမယ်ဒါကြောင့်ဒီလောဘကိုဘာလို့ပြောရတော့တသက်သောအကုသိုလ်ရဲ့အစုအပုံကာမိသဏ္ဍာန်နိဝရဏပြီးတော့ပါတော့ဇာပါဒနိဝရဏဇာပါဒနိဝရဏဆိုတာမကျေနပ်မှုစိတ်တိုင်းမကြမ်းမှုတော့ဒေါသဖြစ်နေတဲ့သဘောကိုဇာပါဒနိဝရဏလို့ပြောတာသူလည်းပဲအပြစ်ရှိတယ်ဆင်းရဲတဲ့အကျိုးကိုပေးတယ်နောက်ပြီးတော့ဌိနာမိတ္တနိဝရဏအချင်းကညီတဲ့သဘောထိုင်မိုင်းတဲ့သဘောဟုတ်လားပြီးတော့ပါတော့ဥဒ္ဒေဆကုတ်ကုတ်ဆနိဝရဏဥဒ္ဒေဆဆိုတာသိရပြန်လည်မှုနော်ကုတ်ကုတ်ဆဆိုတာကနောင်တတကံပူလောင်မှုနောင်တနဲ့စိတ်နှလုံးပူလောင်တာစိတ်နှလုံးပူလောင်တဲ့နောင်တကသူကအကျဉ်းချင်းနှမျိုးရှိတယ်ဘုဟုတာတွေလုံးမိပြုံးမိတွေးမိလို့ရရတဲ့နောင်တရှိတယ်ဟုတ်တာတွေမလုံးမိလို့ရရတဲ့နောင်တလည်းရှိတယ်ဟုတ်လားဘုဟုတာတွေအလုံးများရင်လည်းနောင်တရရင်တော့ကိုယ့်ကိုယ်ကိုမကျဉ်းတတ်ဘူးကိုယ့်ကြောင့်ကိုယ်တွေးမိရင်စိတ်ထဲမှာပူရတယ်လောင်ရတယ်အဲ့ဒါကိုယ်ကိုယ်စားပဲမဟုတ်တာလုံးမိမှနောင်တရတာလားမဟုတ်သေးဘူးကြံသေးတယ်ဟုတ်တာမလုံးမိရင်လည်းနောင်တရတယ်အဲ့ဒီနောင်တမျိုးကများသောအားဖြင့်ပူတဲ့နာတဲ့ပေတဲ့ခါမှရတတ်တယ်ငါလွဲချော်ခဲ့မိပြီငါအတုံးမကြဘူးလှုပ်တဲ့လှုပ်တဲ့တော့ငါမလှုပ်ခဲ့ရဘူးကို့တွေ့ရကို့အများကြီးထိုးနှက်ပြီးတော့စိတ်တွေပူရတယ်လောင်ရတယ်နောင်တနော်အကုသိုလ်ကိုလုံးမိလို့ရတဲ့နောင်တကိုမိုက်နောင်တလို့ဆိုနိုင်တယ်ကုသိုလ်တွေကိုမလုပ်ခဲ့ရလို့ရတဲ့နောင်တကိုမေ့နောင်တလို့ဆိုနိုင်တယ်။မိုက်လို့ပဲရတဲ့နောင်တပဲဖြစ်ဖြစ်မေ့လို့ပဲရတဲ့နောင်တပဲဖြစ်ဖြစ်ပူလောင်မှုကတော့တေချာပေါက်ဖြစ်နေတာအမှန်ပဲ။အဲ့ဒီနောင်တကြောင့်ပူရတာကိုကုကုဆာလို့ခေါ်တယ်။အဲ့လိုစိတ်နှလုံးပြန့်လွင့်မှုနဲ့နောင်တကြောင့်ပူလောင်ရတဲ့ဒီဥဒ္ဒေဆကုကုဆာဟာလည်းပဲအကုသိုလ်အစုအပုံကြီးဖြစ်တယ်တဲ့။ဟုတ်လား။ဒီတော့ပါကြံသေးတော့ဝိစီကိစ္စနေဝရဏတန်တရားတွေသူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တယ်။မဝေခွေနိုင်မှုမဆုံးဖြတ်နိုင်မှုစေတနာမျိုးသုံးပါးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမှန်ကန်တိကျတဲ့အဖြစ်တရားကိုမချမှတ်နိုင်တဲ့တွေ့ကြောင့်ရှေ့တော်မှာလို့လို့နောက်ဆောမှာလို့လို့ဒူလို့ဒူလို့တွေ့တော့ပြီးတော့နေတဲ့တန်တရားအဲ့ဒီတန်တရားဟာလည်းပဲနိဝရဏတရားအဲ့ဒီနိဝရဏတရားဟာလည်းပါလဲအကုသိုလ်အစုအပုံကြီးပဲလို့ခေါ်တယ်။နော်ဒါကြောင့်အကုသိုလ်အစုပုံကြီးလို့မှန်မှန်ကန်ကန်ပြောကျင်တယ်ဆိုရင်အခုဆိုခဲ့တဲ့နိဗ္ဗာန်တရား၅ပါးကိုအကုသိုလ်အစုပုံကြီးလို့ပြောလိုက်ပါမယ်။ဆက်ပြီးတော့မြတ်စွာဘုရားပြောတယ်။ကုသလသာတိတိဘိက္ခေဝရမဏောသတ္တရောပฏิပဋ္ဌာနေသမ္မာဝတ္တမဏောဝရေယ။ယန္တုတဲ့ကုသိုလ်အစုပုံကြီးလို့မှန်မှန်ကန်ကန်ပြောကျင်တယ်ကောင်းကောင်းမွန်မွန်ပြောကျင်တယ်ဆိုရင်ပฏิပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါမယ်။ပိဋကံတရား၄ပါးကိုကျတော့တသက်သောကုသိုလ်ရဲ့အစုအပုံဖြစ်တဲ့။ဘာမကောင်းတာလေးမှရောရှက်နေတာမရှိဘူး။နောက်ကုသိုလ်ဆိုတော့ဘာလဲ။သောတော်ကအကုသိုလ်နဲ့ဆန့်ကျင်တာနော်။အကုသိုလ်ကတော့အပြစ်ရှိတဲ့ဆင်းရဲတဲ့အကျိုးကိုပေးတယ်။ကုသိုလ်ကတော့အပြစ်ကင်းတဲ့ချမ်းသာတဲ့အကျိုးကိုပေးတယ်။ဒါသူ့ရဲ့သဘောလက်ထက်တာ။ကုသလအနာဝဇဒုက္ခဝိပါကလက္ခဏာ။ဟုတ်လား။ကုသိုလ်ဆိုတာအနာဝဇအပြစ်ကင်းတဲ့ကိုယ်လည်းမထီးခိုင်းသေးဘူးသူများလည်းမထီးခိုင်းသေးဘူးဒုက္ခဝိပါကကောင်းကျိုးချမ်းသာကိုဖြစ်စေတတ်တယ်ဒါကြောင့်ကုသိုလ်ဆိုတာအလွန်တရာမှဖြစ်စေတဲ့တဘာဝတရားနော်အဲဒီကုသိုလ်ကောင်းမှုဆိုတဲ့အစုအပုံကြီးအစုအပုံကြီးလို့ကောင်းကောင်းမွန်မွန်ပြောရင်လည်းရှင်ဘာကိုပြောရမလဲပฏิပဒံတရား၄ပါးကိုပြောရမလဲပฏิပဒံတရားနဲ့ပတ်သက်ပြီးတော့ဒါကအလွန်မှအာရကျဉ်တတ်စရာကောင်းတဲ့ဟောပြောချက်ပေါ့နော်ဒီတော့မိမိခန္ဓာမှာဘာပဲဖြစ်ဖြစ်သတိထားလိုက်မိတယ်ဆိုရင်အဲ့ဒီသတိထားလိုက်မိတဲ့အခါအတန်လေးမှာအလွန်တန်ရှင်းစင်ကြဲတဲ့ကုသိုလ်ကောင်းမှုတသက်ကလေးဖြစ်သွားတယ်။ဟောတခါတလေကုသိုလ်လိုရင်းနဲ့အကုသိုလ်တွေရောတာမျိုးမစိညစ်စရာစိတ်ရှုပ်စရာတွေကျွမ်းတာမျိုးတခြားတခြားသောကုသိုလ်တွေမှာတခါတည်းရှိတတ်တယ်။ဟုတ်ရဲ့လား။ဒီသတိထားတဲ့လုံမှန်းစင်ကတော့ဘာအကုသိုလ်မှရောစရာအကြောင်းမရှိဘူး။နော်အလုံးဖြစ်ခြင်းနဲ့အလုံးတန်ခြင်းနဲ့ပရိထားလိုက်ခြင်းကိုကအပြစ်ကင်းသွားပြီ။ကောင်းကျိုးချမ်းသာကိုပေးဖို့အတွက်အခြေအနေတည်းရဖန်တီးပြီးလားဖြစ်သွားတယ်။ဟုတ်လား။ ဒါကြောင့်တတိပဋ္ဌာန်ရဲ့စွန့်ရည်တတိနောက်ယုတ်ကာယရဲ့အပေါ်မှာပဲတတိတထာကံစားချက်ဝေဒနာရဲ့အပေါ်မှာပဲတတိတထာနောက်စိတ်တွေရဲ့အပေါ်ဓမ္မတွေရဲ့အပေါ်မှာပဲတတိတထာတတိထားတဲ့နေပေကတော့တတိခန္ဓာမှာဖြစ်သမျှသဘာဝတရားတွေအကုန်လုံးဟာတတိထားစရာနေပေကြီးပါပဲဟုတ်တယ်မို့လားဒီနေ့ကအတုပဘာဝနာရမှာပြောခဲ့တဲ့သစ္စာမေမွေးခြင်းခြေတိတတိအစရှိတဲ့32ခုထာတာဟာလည်းပဲတတိထားတွေကနေပေတစ်ခုပဲနော်သူလည်းပဲကာယကတာတတိဆိုပြီးတော့နေပေတစ်ခုအနေနဲ့မြတ်စွာဘုရားသတ်မှတ်ပေးတာအဲ့ဒါပြောနေတာကတတိပဌံတရားစီကုသိုလ်ကောင်းမှုတက်တက်ဖြစ်တယ်ဆိုတာလေးကိုစိတ်ထဲမှာစွဲစီခြင်းတာဟုတ်လားဆက်ပြီးတော့ဥယျံပါပြောမလို့နဗေတတုအလွန်နာယူဝနေတဲ့တတိပဌံတရားရဲ့ဂုံကျေစုအဲ့ဒါကိုပြောပဲအဲ့ဒါစိတ်ထဲမှာစွဲနေစီခြင်းတယ်တိပ္ပံတရားရဲ့ဂုံကျေးဇူးကိုစိတ်ထဲမှာဆွဲနေခြင်းအဖြစ်အာဇူကျေးဇူးရှိတော့အမှတ်ရလိုက်တဲ့အမှတ်ရလိုက်တဲ့တိပ္ပံတရားကလွယ်လို့တခြားအကူရမရှိဘူးဆိုတဲ့အတွေးမှအမြင်မှန်ကိုရနိုင်တယ်ဟုတ်လားတိပ္ပံတရားရဲ့ဂုံကျေးဇူးဘယ်နှမျိုးလဲ9မျိုးမြတ်စွာဘုရားဟောတယ်မဟာတိပ္ပံသာသုတ်တန်ကြီးပါအလုံးနာယူဝနေမယ်လို့ဥချင်းပြင်းတယ်နော်ဧကာယနောယံဘိခဝေမဂောတတ္တနဝိတုဒ္ဓိယဩကပရိဒေဝနာတမတိကမာယဒုက္ခဒေါမနတန္တအထင်ကမာယညာယတအဓိကမာယနိဗ္ဗာနတပစ္စည်းကိရိယာယရတိတံသတ္တရောပฏิပတ္ထနာမဟာသီပ္ပဌာနာသုတ်တန်ကြီးဟိုမြတ်စွာဘုရားဟောပြီဆိုတော့ပฏิပတ္ထန်တရားကိုဘလို့ကြိုးစားတယ်ဘလို့အားထုတ်ရတယ်ဆိုတာကိုဘာမှမပြောသေးခင်မှာအခုငါသင်ပြပေးမယ်အဲ့ဒီပฏิပတ္ထန်တရားကိုအားထုတ်မယ်ဆိုလို့ရှိရင်ဟောဒီလိုအကျိုးကျေးဇူးတွေရနိုင်တယ်လို့အကျိုးကျေးဇူးကိုအရင်စပြီးတော့မြတ်စွာဘုရားဟောတာအကျိုးကျေးဇူးကိုအရင်ပြောရအောင်။အဲ့ဒါကိုတက္ကရာဆရာကြီးကဘယ်လိုဖွင့်ပြတော့။နောက်ကပလာရောင်းတဲ့ကပလာကုံတယ်။နောက်ကပလာအဝတ်အထည်ကိုရောင်းတဲ့ကပလာကုံတယ်လား။သူ့ရဲ့ကပလာကိုရောင်းတဲ့အခါမှာဒီကပလာကဘယ်လိုနှုတ်ညံ့ပါလဲ။ဘယ်လိုတိမ်မွေ့တာဘယ်လိုအည်သွေးရှိတာဘယ်လိုလှတာဘယ်လိုအည်သွေးကောင်းတာလို့သူ့ရဲ့ကပလာကိုဘယ်လိုရတော့ကြော်ညာရတယ်။ဟုတ်လား။တမတာနဲ့ကပလာကိုဝဲတဲ့လူကဝဲခြင်းစိတ်ပေါ့မယ်။အဲ့ဒါကိုဥမာပေးတယ်။ပတိဝိဒံတရားကိုအာထုံရရှိမဲ့အကျိုးကျေးဇူးကိုပြောလိုက်တော့ဒီအကျိုးကျေးဇူးကိုရကျင်တဲ့စိတ်နဲ့တတဝါတွေကပတိဝိဒံတရားကိုအာထုံကြနိုင်တယ်။ဒါကိုမြတ်စွာဘုရားမျှော်လင့်ပြီးတော့ပတိဝိဒံတရားဟောတဲ့နေရာမှာအကျိုးကျေးဇူးကိုအရင်စပြီးတော့ဟောပြတာ။ဒါကြောင့်ဒီအကျိုးကျေးဇူးတွေကစင်မတဲ့နေပေါ့နော်။အဲ့ဒါပထမအကျိုးကျေးဇူးကဘာပြောတာတော့နော်ဧကာယနောယံဘိက္ခဝေမေဃောတတ္တနာဝိတုဒ္ဓိယ။တတ္တနာတတဝါတို့ရဲ့ဝိတုဒ္ဓိယစိတ်သက်ဖြူရှင်တန်ရှင်းသွားခြင်းဆိုတဲ့အကျိုးကျေးဇူးကိုရရှိဖို့အတွက်အရှင်မေဘောဟောဒီတတိပဋ္ဌာန်ဆိုတဲ့လမ်းစဉ်ဟာဧကာယနောတရားဒီတော်လမ်းဖြစ်တယ်။ဧကာယနာဆိုတဲ့သကလုံးလေးနဲ့ဟောရနော်ဧကာယနာဆိုတာတရားဒီတော်လမ်း။လမ်းနှစ်လမ်းမရှိဘူးဆိုလိုတာကစိတ်သက်ဖြူရှင်တန်ရှင်းဖို့အတွက်တခြားကျင့်သုံးစရာနည်းလမ်းမရှိပါဘူးလို့ပြောတာ။ဒီတနည်းပဲရှိရလို့ပြောတာ။သစ္စာနဲ့တရားအထုတ်ခြင်းမှန်းများသည်တတိပဋ္ဌာန်ဘာဝနာတွေကိုအကျုံးဝင်လာရှိပဲအကုန်လုံးဟာတတိပဋ္ဌာန်နေစီပဲတကယ်တမ်းကသဘောပေါက်ရလားဘယ်တရားအထုတ်နည်းပဲဖြစ်ဖြစ်တတိပဋ္ဌာန်ပဲတတိပဋ္ဌာန်နဲ့အကျုံးမဝင်ဘူးဆိုရင်လည်းပဲအဲ့ဒါတရားအထုတ်နည်းစင်မှန်းနေသည်မဟုတ်သဘောပေါက်ရလားအေးဒါကြောင့်မြတ်စွာဘုရားကတတ္တဝါတို့ရဲ့စိတ်သက်ဖြစ်ခြင်းတန်ရှင်းသွားဖို့အတွက်ဟောဒီတတိပဋ္ဌာန်ဆိုတဲ့လမ်းကြောင်းဟာရှောင်နှံ့ရမယ့်တရားတဲ့တော့လမ်းဖြစ်တယ်လို့ပြောတာအဲ့တော့ဆိုလိုတာကတတိပဋ္ဌာန်တရားကိုအားထုတ်ရင်စိတ်သက်ဖြူရှင်တန်ရှင်းသွားမယ်လို့ပြောတာပဲ။စိတ်သက်ဖြူရှင်တန်ရှင်းခြင်းဆိုတဲ့အကျိုးကျေးဇူးကအလွန်မမောစရာကောင်းတဲ့အကျိုးကျေးဇူးလို့ထင်ပါတယ်။နော်အပေါ်ရံပဲတွေးတွေးလေးလေးနက်နက်ပဲတွေးတွေး။နော်လေးလေးနက်နက်တွေးမယ်ဆိုရင်လည်းစိတ်သက်ကဖြူရှင်တန်ရှင်းမှုဝိတုဒ္ဓိရှိမှဒီစိတ်ကဣရိတာကနေလွတ်မြောက်မှုဝိမုတ်တိဆိုတာဖြစ်နိုင်တာ။ဟုတ်လားစိတ်သက်မဖြူရှင်မဲနဲ့လွတ်မြောက်မှုဆိုတာမရနိုင်ဘူး။ဒါကအမြင်မှားဆုံးအနေထားကိုပြောတာပေါ့နော်။ဘုရင်တို့အပေါ်ရန်ကြည့်မယ်ဆိုလို့ရှိရင်လူတယောက်ရဲ့တန်ဖိုးကဘာလဲ။စိတ်တက်ဖြူရှင်တန်ရှင်းမှုပဲ။ဟုတ်တယ်မို့လား။ယူသားဖို့ပဲ၊ဖြောင်းပတ်ဖို့ပဲ၊စိတ်ရဲ့မလိုလားအပ်တဲ့အညစ်အကြေးတွေနည်းဖို့ပဲ။စိတ်ရဲ့အညစ်အကြေးတွေကဘာတော့မလိုဆန္ဒတွေ၊မကျေနပ်မှုတွေ၊မနာလိုမှုတွေ၊ဝန်တိုမှုတွေ၊ရှင်းပြိုင်မှုတွေဟုတ်တယ်မို့လား။အဲ့ဒီအောက်တန်းကြတဲ့ယုံရင်ကြံတန်းနဲ့စိတ်တည်းရှိနေတယ်ဆိုတည်းအဲ့ဒီပုံကိုရတံဖို့မဲ့နေပြီပဲဟုတ်တယ်မို့လားစဉ်းစားကြည့်နော်အဲ့တော့တကယ်တကယ်လူတွေတယောက်တယောက်တံဖို့ထားတယ်ကိုယ့်ကိုယ်ကိုတံဖို့ထားတယ်ဆိုတဲ့နေရာမှာလည်းပဲစိတ်တည်းဖြူရှင်တန်ရှင်းနေလူတံဖို့ထားနိုင်နေလေပဲကိုယ့်ကိုယ်ကိုလည်းအဲ့ဒီအတိုင်းပဲ ကိုယ်စိတ်တကြီးအလဲမြင့်ပတ်နေရဆိုရင်သိပြီးတော့မကြိုက်ဘူးတွေးမိရင်မကြိုက်ဘူးဘသူများကိုရောဘယ်လိုလဲမကြိုက်ဘူးနော်လောဘသိကြည်တယ်ဘလူသားတယောက်နေနဲ့လောဘကတော့ရှိရတာပေါ့တို့တော့ရှိတင်ရှိလိုက်တဲ့လောဘတွေပိုးကြီးလာပြီလောဘကြီးကတော်တော်ကိုပဲတိတာထင်ရှားနေပြီရှင်ဘလို့ဖြစ်သွားလဲမုန်းသွားတယ်ဗျဟုတ်တယ်နော်အဲ့လိုပဲဦးဇင်းတို့ဒေါသပါမှုပဲနဲ့ပဲစိတ်တုန်နေတယ်ငြင်းတဲ့စိတ်တုန်နေတယ်ဆိုဘာဖြစ်တော့မကြိုက်ဘူးအဲ့ဒီဥစားအဲ့တော့ကိုယ်လည်းစဉ်းစားပေါ့သူများရဲ့စိတ်တကြီးအောက်တန်းကြတယ်အဲ့လိုကြံတန်းယုံရင်းနဲ့ဆိုရင်မကြိုက်သလိုကိုယ်စိတ်တကြီးယုံရင်းကြံတန်းနေဆိုရင်လည်းကိုယ်နိစ္စရာပုံဝင်ခြင်းကကိုယ်ကိုကြိုက်မှာမဟုတ်ဘူးလူတွေဟာတယောက်တစ်ယောက်တံပိုးထားပြီးတော့ဆက်ဆံနေဆိုတာအဓိကကအဲ့ဒီစိတ်ကလေးကိုကြည့်ပြီးတော့ဆက်ဆံကြတာရေရှည်မှာအဲ့ဒါပဲနောက်အစကတူတွေ့ရတာတော့ရုပ်ရည်သွင်းခြင်းကိုတွေ့ရတာပေါ့နော်အဲ့ဒါနဲ့ပေါင်းတဲ့ဆက်ဆံကြတယ်နောက်ကြတော့ဒီစိတ်ကတစ်ဖြည်းဖြည်းနဲ့လူအကြောင်းပါလေပေါင်းတော့တိလာတာပေါ့ဟုတ်လားပေါင်းတော့တိလာပြီဆိုတော့ဟဲ့စိတ်ကြီးကလည်းဘလို့ကြီးတော့ရုပ်ကမပြောတော့ဘူးเนาะအဲ့ဒီကြတော့ရုပ်ကသိအေးမပါတော့ဟုတ်လားအဲ့ဒီစိတ်ကိုမကြိုက်တာနဲ့ပဲတချို့ပြောင်းတဲ့တော့ဖြစ်သွားတော့ပွဲသွားကြရောရုပ်ကြီးကတော့ဒီရုပ်ဒီရုပ်ပဲเนาะဒါပေမဲ့ဘာလို့မကြိုက်လို့ဖြစ်သွားတော့စိတ်ကိုမကြိုက်တာအဲ့တော့စိတ်တက်ဖြူစင်တန်ရှင်းမှုကိုလူတွေဘလောက်အေးထားလဲဆိုတာကိုတတိယပြီးတော့ကိုယ့်ရဲ့စိတ်တက်ကိုဖြူစင်အောင်ကြိုးစားရမှာဒါဟိုသူများကညနိုးဖို့အတွက်ဆိုရင်ရွေချက်နဲ့စူးစမ်းခိုင်းတာမဟုတ်ပါဘူးလောကမှာဖြစ်တဲ့သဘောကိုပြောပြတာဟုတ်လားအဲ့တော့ဦးဇင်းတို့မြတ်စွာဘုရားဟောထားတာလေအဲ့ဒီတိုင်းပဲနော်တတ္တဝါတွေရဲ့စိတ်ဓာတ်ကိုကြည့်ပြီးတော့တတ္တဝါတွေကညနိုးကြတယ်မညနိုးကြဘူးတံပိုးထားကြတယ်တံပိုးမထားကြဘူးဆိုတာဖြစ်သွားတာပဲနော်ဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုဖြူစင်တန်ရှင်းအောင်အပြည့်ကင်းအောင်စူးစမ်းရမယ်ရောနော်စိတ်တဖြူစင်တန်ရှင်းမှုဆိုတဲ့အကျိုးကျေးဇူးကိုနော်အလေးနဲ့ပဲတွေးတွေးအပေါ်ရံပဲတွေးတွေးသူဒီတံပိုးအကြီးမားဆုံးလို့နားလေရပါကိုဆွေးရပါစို့တတဝါတွေကိုအစင်အတန်းပိုင်းခြားတဲ့နေရာမှာဘယ်လိုပိုင်းခြားတော့နော်ဒုက္ခတိဘုံလို့ပိုင်းခြားတယ်ပိဋ္ဌာန်နေအဘယ်သူအဘယ်သားအဘယ်ဘုံသားတွေဟုတ်လားလူဘုံပိုင်းခြားတယ်အဲလူဘုံမှာလဲဘလိုပြောတော့သူကြတော့သုကတိဘုံဟုတ်လားအဲ့ဒီမှာဦးဇင်းတို့သုကတိမှာလည်းပဲနော်ဒွိဟိတ်ရှိရယ်တိဟိတ်ရှိရယ်အဒွိဟိတ်ဆိုတာကတော့နော်အလောဘအဒေါသနော်ဟိတ်နှစ်ပါးပေါ့နော်ဟောငါတိဟိတ်ကြတော့အလောဘအဒေါသအမောဟအတိညာမှာပါလာရင်နော်စိတ်ရဲ့အယီသွေးမြင့်လာတာကိုကြည့်ပြီးတော့တိုင်းတယ်ဟုတ်လားနော်နောက်ပြီးတော့ဦးဇင်းတို့လူတွေရဲ့အစဉ်အတန်းကိုအကျဉ်းချင်းဘလိုပိုင်းမလဲပုထုရှင်ရဲ့အရိယာရဲ့လိုပိုင်းတယ်။ပုထုရှင်မှာလည်းပဲအန္တပုထုရှင်ရှိတယ်၊ကလျာဏပုထုရှင်ရှိတယ်။ဟုတ်တယ်မို့လား။အန္တပုထုရှင်ကဘယ်မှာရှိတော့အောက်ခြေမှာရှိတယ်။သူ့အထက်မှာကလျာဏပုထုရှင်ရှိတယ်။သူ့အထက်မှာနော်သောတာပန်ရှိမယ်၊သရဂံရှိမယ်၊အနာဂံရှိမယ်၊ရဟန္တာရှိမယ်။ဒါသူ့အစဉ်တမ်းပဲတကယ်တမ်းကဟုတ်လား။အဲ့ဒီအစဉ်တမ်းကိုဝေဖန်ကြည့်လိုက်ကြည့်ဗျာ။ဘာလို့တားတော့စိတ်အနေသားကိုကြည့်ပြီးတော့ပဲပိုင်းချတာလားဟုတ်လားအန္တပုထုရှင်တဲ့ဘာမှမှတ်မှကန်ကန်မသိဘူးသူသိတာကတော့ရှိဖို့ရဖို့တော့လူလောကကြီးဘလို့နေဖို့ဒီလောက်ပဲသိတာတာရိဟာပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးဓမ္မသဘာဝတွေဖြစ်တယ်လို့အဲ့လို၄နှစ်တဲ့အပိုင်းခန္ဓာရဲ့အကြောင်းကိုသိတဲ့အပိုင်းကျတော့ဘာမှမရှိဘူးတာမျိုးမရှိတာကိုဘာခေါ်တော့အန္တပုထုရှင်လို့ခေါ်တယ်ယုံမှမသိနာမှမသိဟုတ်လားတဘာဝတရားတွေရဲ့အကြောင်းဘာမှနားလည်ဖို့အတွက်စိတ်မဝင်စားဘူးအန္တပုထုရှင်နောက်ကလျာဏပုထုရှင်ကြတော့အဲ့ဒါထက်ပိုပြီးတော့မြင်မှသာတယ်။နောက်တဘာဝတရားတွေလို့သိတယ်၊သိအောင်လဲစူးစမ်းတယ်။အိသဒုက္ခအနတ္တသိခြင်းနဲ့သိအောင်စူးစမ်းတယ်။အဒီအနေထားမျိုးကိုဘာလို့ခေါ်တော့ကလျာဏပုထုရှင်။နောက်ဆုံးတစ္ဆာလေးပါးကိုထွန်းပေါက်ပြီးတော့သိသွားပြီ။နောက်တက္ကရာဒိဋ္ဌိဆိုတဲ့အငြိအကျေးကင်းသွားပြီ။ဝိဇိကိစ္စဆိုတဲ့အငြိအကျေးကင်းသွားပြီ။အိတ်တမိစိယဆိုတဲ့အငြိအကျေးကင်းသွားပြီဆိုဘာဖြစ်သွားခေါ်။သောတာပန်ဖြစ်သွားတယ်ခေါ်။အစဉ်တက်ပါဖြစ်သွား။မြင်သွားတာ။စိတ်တည်းရဲ့အငြိအကျေးထူပြောလေလေတတ္တဝါရဲ့အစဉ်တန်းနှိမ့်လေလေ။နောက်စိတ်တည်းရဲ့အငြိအကျေးပါလေလေတတ္တဝါရဲ့အစဉ်တန်းမြင့်လေလေပဲဒါပဲ။ဟုတ်လား။ဒါကြောင့်ကိုယ့်ရဲ့စိတ်တည်းကိုအစဉ်တန်းမြင့်နေလို့ဆိုရင်အငြိအကျေးနည်းအောင်လုပ်ရမယ်ပေါ့နော်။အဲ့ဒါဒီတတိပဒံဆိုတဲ့လမ်းစဉ်ကအငြိအကျေးကိုနည်းုံနေလို့ကောင်းလို့လုံးဝဖြည့်ဆင်းသွားပြီးအထိသူ့ကိုကြိုးစားအထုံးမယ်ဆိုရင်ဖြစ်သွားနိုင်တယ်ပေါ့။ဒါကိုပြောရအောင်နော်။ဒါနံပါတ်၄ရရှိနိုင်မယ်အကျိုးကျေးဇူးတတနာဝိတ္တုတ္တိယတတဝါတို့ရဲ့စိတ်ကိုဖြူစင်တန့်ရှင်းသွားစေလိမ့်မယ်လို့ခေါ်တယ်။နောက်ဦးဇင်းတို့ဆက်ပြောမယ်ပါတဲ့တော့တောကပရိဒေဝနာတမတိကမာယဆိုရင်ညင်တောကနဲ့ ငိုကြွေးခြင်းပြိဒေဝတို့ကိုလွန်မြောက်သွားစေလိမ့်မယ်ဟာပြိဝိတန်တရားကိုအားထုတ်လို့ရှိရင်စိုးရင်ကြာနဲ့တွေ့လည်းမစိုးရင်ဘူးငိုကြွေးကြာနဲ့တွေ့လည်းမကုန်ကြွေးဘူးလို့ဆိုတဲ့အလွန်ရင့်ကျက်တဲ့အနေအထားကိုရောက်သွားနိုင်တယ်ခုတက္ကသိုလ်ကဦးဇင်းတို့တွေမှာအဲ့ဒီလိုရင့်ကျက်တဲ့အရည်သေးကမရသေးဘူးကိုယ့်အချိန်နဲ့မဟုတ်လည်းကိုယ်နားလည်းဖို့လိုတယ်နော်ခုအလုံးဒါဦးဇင်းတို့လည်းပါဝင်မယ်စိုးရင်ကြာတွေ့ရင်စိုးရင်အောင်မယ်ငိုရတွေ့ရင်ငိုရအောင်မယ်ဒါမနဲ့ပြဆိုဦးဇင်းစေးစစ်မှာစိုးရင်ကြာပဲတွေ့မလားငိုရပဲတွေ့မလားတော့မသိဘူးနော်ဒါပဲလေဟုတ်လားကိုယ်ခန္ဓာပေါ်မှာမောမှုတွေ့တာမှုမကင်းသေးတဲ့များတခုခုများဖြစ်နေမလားဆိုတဲ့စိုးရိမ်မှုကမရှိဘူးလားရှင်းတာနော်ဒါအရာဖက်တာကဘယ်တော့မှနော်မပြည့်စည်ပါဘူးအမြဲတမ်းအကောင်းကြီးတိုင်းအမားကြီးတိုင်းအမြဲတမ်းကြီးရှိနေမှာမဟုတ်တစ်ချိန်ကျရင် तू ကဖြစ်ကိုဖြစ်မှာပဲဟုတ်တယ်မဟုတ်လားအဖြစ်သေးတာပဲကြီးတယ်ဖြစ်ကိုဖြစ်မှာဒါကြောင့်မနက်ကတော့ဦးဇင်းကသိခြင်းတရားကြောင့်ရှင်းသားရင်းနဲ့အော်ငါပြောကြတခုခြံသွားတယ်မဆွေရပါစို့တချို့တေကနေ့မှာအရင်ကြောက်ကြတယ်မကြောက်ပါနဲ့ဒီတစ်ခါတေးလိုက်ရင်ဒီဘဝတည်းနောက်ထပ်တစ်ခါထပ်တေးရမလို့တော့ဟုတ်တယ်မဟုတ်လားဟုတ်တယ်မဟုတ်လားမတရားဘူးဆိုဒီတာဝန်ကမပြီးသေးဘူးပြီးရင်တေးရမှာပဲအဲ့တော့တေးသွားတဲ့လူကဒီဘဝအတွက်သူတာဝန်ချွေသွားတယ်မတရားသေးတဲ့လူကတာဝန်မချွေသေးဘူးအဲ့တော့တေးသေးဘယ်လိုရှင်းအောင်ဆိုတော့အော်သူကအကျွေးများနဲ့လည်းတော်တော်တူပါလားဒီဘဝအတွက်မဖြစ်မနေဆက်ရမယ်အကျွေးတေးခြင်းနဲ့ဆက်သူတွေကအကျွေးဆိုရင်တော့ဆက်ပြီးသားအော်သူတို့ကတော်တော်ကောင်းသွားပြီအဲ့လိုပြောကြတယ်နော်သူတို့အကျွေးတွေကြီးသွားပြီငါတို့ကတော့အကျွေးတွေမကြီးသေးဘူးဆိုရင်ဘယ်လိုဘယ်လိုဖြစ်ကျင်တော့အကျွေးကြီးတယ်လို့ဖြစ်ကျင်တယ်နော်အဲ့ဒါကြတော့ဟုတ်တယ်မို့လားအတုခအေးသွားတာပေါ့လို့အောင့်မေ့တာပေါ့လေဟောဒါအကျွေးနဲ့ပတ်သက်ပြီးတော့ပြောတာလားအဲ့လိုပဲမတရားဘူးမတရားသေးဘူးဆိုရင်မတရားတော့ဘူးမှမဟုတ်ဖဲကိုမတရားသေးတာပဲရှိတာမတရားသေးဘူးဘာလို့မှသိအောင်မှာဟုတ်လားတဘောတခါတော့ပြေးရမှာဖြစ်တဲ့အတွက်ကြောင့်တော့ကြောင့်နေလေအပူပဲဆိုတဲ့အတွေ့မျိုးအတွေ့သင်မို့လားပြေးတယ်နော်အခုလည်းပဲဦးဇင်းတို့အဆုရင်မှုငိုကြွေးမှုရဲ့အကြောင်းတရားကဘာလဲပျက်စီးခြင်းလဲတပျက်စီးခြင်းဆိုတဲ့အဖြေကအလုံးအပေါ်ယံဆန်တဲ့အဖြေဒါလူတိုင်းအပေါ်ယံကြည့်ပြီးတော့ဖြေတဲ့အဖြေတော့နောက်တစ်ခုကကျန်မာရေးပျက်စီးတယ်စေဝါရေးပျက်စီးတယ်အဆုရင်မျိုးတိုင်းပိုင်းနေပျက်စီးတယ်နောက်ဆုံးဘဝပျက်စီးမယ်ဒီအနေအထားတွေကပါလေစိုးရင်ကြံငိုကြွေးကြအနေအထားပါအဲ့တော့ပြည့်စည်လို့စိုးရင်ရတယ်ငိုရတယ်ဆိုတဲ့အဖြေကလိုလားအပ်တဲ့အဖြေလားစဉ်းစားကြည့်ပြည့်စည်လို့စိုးရင်ရတယ်ငိုရတယ်ဆိုရင်တော့စိုးရင်ချင်းငိုကြွေးချင်းကလုံးယောက်ဆရာအကြောင်းမရှိဘူးဆိုပြည့်စည်မှုကတေချာတော့တေပါကာကွယ်လို့လည်းမရဟုတ်တယ်မဟုတ်လားအဲ့တော့ဘာကြောင့်စိုးရင်ရတာတုန်းဘာကြောင့်ငိုကြွေးရတာတုန်းဆိုရဲတော့အဖြေမှန်ကိုထုတ်မယ်ဆိုလို့ရှိရင်အဲ့ဒီပျက်စီးမဲ့အရာတွေရဲ့ပုံမှာဆွဲမဲ့မှုမကင်းလို့ဆွေနေတာငိုကြတာအဲ့ဒီအခြေမှန်ကိုတတိမြင်နိုင်ဖို့လိုတယ်ဒါနဲ့လူတော်တော်များများကပျက်စီးခြင်းကိုပဲဆွေခြင်းကိုကြွေးခြင်းရဲ့အကြောင်းတရားလို့ထင်ကြတာတကယ်တကယ်ကဆွဲမဲ့ခြင်းကဆွေခြင်းကိုကြွေးခြင်းရဲ့အကြောင်းတရားပဲဆွဲမဲ့မှုသာမရှိဘူးဆိုတော့သူဘလောက်ပဲပျက်စီးနေနေဆွေခြင်းကိုကြွေးရအကြောင်းမရှိဘူးအဖြေကတော့အလွန်ရှင်းတယ်နော်ဒါကြောင့်ပိဿပေါင်းတော်ကောင်းတို့တိပ္ပံတရားကဘာကြောင့်စိုးရိမ်မှုငိုကြွေးမှုကိုကြောသွားကြောလွှားသွားနိုင်တာတုံးလွန်မြောက်သွားနိုင်တာတုံးလို့မေးရင်အဲ့ဒီစိုးရိမ်ခြင်းငိုကြွေးခြင်းရဲ့အကြောင်းဖြစ်တဲ့စွဲမဲ့မှုကိုတဖြည်းဖြည်းလျှော့ချနိုင်တဲ့အတွက်ကြောင့်စိုးရိမ်မှုငိုကြွေးမှုကိုသူကကြောလွှားသွားစေနိုင်တာအဖြေမှန်ကိုမြင်အောင်ကြည့်ဖို့လိုတယ်ဟုတ်လားဆက်အတော့ဘာလို့လို့ဒီစွဲမဲ့မှုကိုလျှော့ချနိုင်တာတုံးဆိုတော့တိပ္ပံတရားကိုပွားများခြင်းအဖြစ်ဘဝကန္နာဟာစွဲမဲ့စရာမရှိဘူးဆိုတဲ့အဖြေမှန်ကိုတဖြည်းဖြည်းနဲ့ပြပြသားသားသူရသွားနိုင်ဒါပဲအမှန်ပေါ့နော်ဖြစ်နေတဲ့အနေအထားမှန်ကဆွဲမဲ့စရာမရှိဘူးဆွဲမဲ့စရာရှိတယ်လို့ဖြစ်နေတာကကိုယ့်အထင်ကိုယ့်ရဲ့မှားယွင်းမှုပေါ့ဒါကြောင့်မြတ်စွာဘုရားဟောတဲ့အရာရှိတယ်နော်အတ္တတံတတ္တရူပေနပိယရူပေနအပိယဒုက္ခံဒုက္ခတရူပေနပမတ္တံမတိဝတ္တိအဓိပ္ပာယ်ကပြောတော့အတ္တတံတတ္တရူပေနตายาสาမဟုတ်တဲ့လောကကြီးကตายาเสียလိုလိုနဲ့နော်ပြည့်ရူပိနအပိယချစ်เสียမဟုတ်တဲ့လောကကြီးကချစ်เสียလိုလိုနဲ့နော်ဒုက္ခဒုက္ခတရူပိနနော်ဆင်းရဲတဲ့လောကကြီးကချမ်းသာလိုလိုနဲ့ပမတ္တမတိဝတ္တတိမေ့လျော့နေတဲ့တတိမရှိတဲ့ပုဂ္ဂိုလ်ကိုအမြဲတမ်းလွှမ်းမိုးဖြစ်နေတယ်တတိကာထာလေးလည်းပဲအရင်သဘောကျတဲ့အကောင် သက္ကလောကရဲ့သဘောနဲ့တတ္တဝါတွေရဲ့အနေအထားရှင်းပြတာပေါ့နော်လောကကြီးကตายရစရာလောကကြီးမဟုတ်ဘူးဒါပေမဲ့လို့တတိမရှိဘူးဒီတိုင်အမှတ်တမဲ့နေမယ်ဆိုရင်အဲ့ဒီตายရစရာမဟုတ်တဲ့လောကကြီးကပဲအဲ့ဒီတတိမရှိတဲ့ပုဂ္ဂိုလ်ကိုตายရစရာလို့လို့နဲ့လှည့်စားပြီးတော့သူ့ကိုသွားမုတ်ဖြစ်ကြီးသွားလိမ့်မယ်လို့ပြောတာလောကကြီးမှာတကယ်တမ်းကရှစ်ခင်နှစ်သက်မြင်လို့ကြာမရှိဘူးတဲ့ဒါပေမဲ့တတိမရှိဘူးဆိုရင်တော့အဲ့ဒီချစ်ခင်နှစ်သက်မြင်လို့ကြာမဟုတ်တဲ့လောကကြီးကပဲတတိမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာတော့ချစ်ခင်နှစ်သက်မြင်လို့ကြာအပြည့်လို့သူထင်နေလိမ့်မယ်ဟုတ်လားတကယ်တမ်းကလောကရဲ့သဘောကဆင်းရဲဒုက္ခရဲ့အဆုအပုံပဲသို့တော့ကိုယ်တတိထားပြီးတော့မကြည့်နိုင်ဘူးဆိုရင်အဲ့ဒီဆင်းရဲတဲ့လောကကြီးကပဲသူ့စိတ်ထဲမှာတော့ဘလို့ဖြစ်နေလဲချမ်းသာလို့လို့ဖြစ်နေမယ်တဲ့နော်အတ္တတံတတရူပေနပိယရူပေနအပိယဒုက္ခဒုက္ခတရူပေနပမတ္တမတိဝတ္တိအဓိကတောက်ရက်စကလုံးကပါလေပမတ္တမတိဝတ္တိမေ့နေတဲ့လူကိုလွှမ်းမိုးဖြည့်စီမယ်လို့ပြောတာကျောင်းမြန်လေးကြံလန်းလိုက်မမေ့တဲ့လူတတိရှိတဲ့လူကိုလွှမ်းမိုးမှုဖြည့်စီမှုမလုံးနိုင်ဘူးသူ့ရဲ့အနေထားမှန်ကိုသူကြားလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ဟုတ်လားဒါကြောင့်တတိရှိခြင်းနဲ့မရှိခြင်းရဲ့ထွက်လာမဲ့အဖြေကအရန်ကွာချနေဟုတ်လားတတိရှိလို့ရှိရင်လောကရဲ့အမှန်တဘောကိုသူမြင်တယ်တတိမရှိဘူးဆိုရင်လောကကဖြစ်နေတာတစ်မျိုးကိုယ်ကထင်နေတာတစ်မျိုးအဲ့ဒီမှာဆွဲမဲ့မှုဆိုတာဖြစ်လာတာအဲ့ဒီဆွဲမဲ့မှုကြီးရင်ကြီးသလောက်ပျက်စီးပြီဆိုတာနဲ့ဆိုရင်တော့မှပဲငိုတော့မှပဲဒါပဲဟုတ်လားဒါကြောင့်ဆိုရင်ရင်ကိုကြွေးခြင်းဆိုတဲ့လူတိုင်းမလိုလားအပ်တဲ့ဒီအခြေအနေကျိုးဟာဘယ်ကနေပေါက်ဖွားလာလဲလို့စီစစ်ကြည့်ပြန်နေပေါက်ပွားလာတော့ဆွဲမဲ့မှုကနေပြီးတော့ပေါက်ပွားလာတာအဲ့ဒီဆွဲမဲ့မှုကလည်းဘာကြောင့်ဖြစ်တာတော့တတိမရှိမှုကနေဖြစ်တာဟုတ်တယ်မဟုတ်လားတတိရှိရင်အမှန်သိနိုင်တယ်အမှန်သိရင်ဆွဲမဲ့မှုနေနိုင်တယ်ဆွဲမဲ့မှုနေရင်သူ့အကျိုးဆက်ဖြစ်တဲ့ဆွေရင်မှုကိုကျွေးမှုလည်းနေနိုင်တယ်ပေါ့အဲ့လိုလေအကြောင်းအကျိုးခွင့်ဆက်ကလေးမချိတ်ဆက်မိအောင်နားလည်ဖို့မလိုဘူးလားလို့ဒီဓာတိတံဘာဝနာရဲ့စွန့်ရည်တတိပေါ့ကိုယ့်ကိုယ်ပဲလှုပ်ယူရမှာနော်ဒီကြီးတွေကဟုတ်လားနောက်ဦးဇင်းတို့လေးခုမြောက်တဲ့ငါးခုမြောက်ပြောထားတဲ့အကျိုးကျေးဇူးကဘာလဲတော့ဒုက္ခဒေါမနတဏ္ဍာအထင်ကမာရတယ်ဟုတ်လားကိုယ်ဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတတရားတို့ကိုအထင်ကမာဆိုတာချုပ်ငိမ့်သွားတာချုပ်ငိမ့်သွားစေလိမ့်မယ်တဲ့သတိပဋ္ဌာန်တရားကိုအားထုတ်ရင်ကိုယ်ဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတကိုချုပ်ငိမ့်သွားစေလိမ့်မယ်တဲ့ဒါကအမြင့်မားဆုံးအနေထားနဲ့ပြောရမယ်ဆိုလို့ရှိရင်ယန္တာဖြစ်ပြီးဆိုရင်ယန္တာဖြစ်ပြီးဒီအခြားမဲ့သပိနိဗ္ဗာန်စံသွားပြီးသုတိစိတ်ရဲ့အခြားမဲ့မှာဘာဒုက္ခမှဖြစ်စရာကြောင်းမရှိတော့ဘူး။နောက်အနာဂမ်ဖြစ်သွားပြီဆိုရင်အနာဂမ်ဖြစ်ပြီတာနဲ့ဘာဒေါမနတမှဖြစ်စရာကြောင်းမရှိတော့ဘူး။နောက်ဒေါမနတဝေဒနာလုံးဝချုပ်သွားပြီ။နောက်ဒေါမနတဝေဒနာဆိုတာဒေါသဖြစ်မှတာဖြစ်နိုင်တာကိုအနာဂမ်ဖြစ်သွားပြီဆိုဒေါသကအမြင့်ပြတ်ပယ်လိုက်ပြီကိုဟုတ်လား။အေးဒါဒုက္ခဒေါမနတချုပ်တယ်ဆိုတာကအဲ့ဒါအဆုံးစွန်ပါနော်။တိပ္ပံတရားကိုအားထုတ်လို့ရှိရင်အဲ့လိုမျိုးကိုကမဉ္ဇဉ်ပုံဉ္ဇဉ်နဲ့မရသေးလို့နောက်ပုထုရှင်ဘုရားနဲ့ပဲဆက်ပြီးတော့ကျင့်လေကျစားနေရတဲ့အခါမျိုးမှာလည်းပဲတိပ္ပံတရားကိုအားထုတ်ထားရင်အားထုတ်ထားသလောက်အဲ့ဒီဒုက္ခဒေါမနတတွေနေပါသွားစေနိုင်တယ်လို့ဒါကိုလည်းပဲနားလည်ဖို့လိုတယ်မချုပ်ငြိမ်းသေးခင်မှာနေပါသွားစေနိုင်တယ်ဒုက္ခတွေနေသွားနိုင်တယ်ဒေါမနတတွေနေသွားနိုင်တယ်ဒုက္ခပဲပုံပဲနီးနေနိုင်လို့နော်တတိထားလို့စိတ်ရဲ့စွမ်းကြီးမြင့်လာတာနဲ့မြတ်စိတ်ရဲ့မိတာရုပ်ခန္ဓာကြီးပို့ပြီးတော့အရှင်ပြေးလာတာတွေရှိတယ်။ဒါကြောင့်တချို့ယောဂဝိရဏတွေတတ်တာတော့တာရှိတယ်။စိတ်စွမ်းအားနဲ့စိတ်ရဲ့စွမ်းအားကဘာလဲဆိုတော့အညစ်ကြီးနေတဲ့အနေထားကောဆိုစိတ်ရဲ့စွမ်းအားပါပဲ။ဟုတ်ရဲ့လား။စိတ်ရဲ့ကြည်လင်မှုတန်ရှင်းမှုစိတ်ကြည်လင်တန်ရှင်းမှုရှိတဲ့တော့ကြည်လင်တန်ရှင်းတဲ့စိတ်ရဲ့မိတာဒီရုပ်ဟာလည်းအထိုက်အလျောက်ကြည်လင်တန်ရှင်းလာတာတွေရှိတယ်။သူတို့နှစ်ခုကနဲ့နဲ့ဆိုင်ဆိုင်ဆက်နေနှွေးနေတယ်။ဒါကိုနားလည်ဖို့လိုတယ်။ဒါကြောင့်တရားအထုလို့တချို့ယောဂပျောက်တယ်ဆိုတာရှိတယ်။ဒါအလွန်အောင်စရာကောင်းတဲ့ကိစ္စကြီးလို့အပေါ်ယံကြည့်ရင်တော့ထင်စရာရှိတယ်။သို့တော့တဘာဝကြကြစဉ်းစားမယ်ဆိုရင်ဒီစိတ်နဲ့ဒီစိတ်လုံးဝကြီးဆက်နေနေတာဘာမှမဖြစ်နိုင်ကြအောင်မရှိဘူး။စိတ်ကောင်းသွားတယ်နဲ့ယုတ်ကောင်းသွားအောင်။စိတ်ဆိုးတာနဲ့ယုတ်ဆိုးတာတွေကိုကြည့်တော့အားဖြင့်စိတ်ကောင်းရင်ယုတ်ကောင်းသွားနိုင်တယ်ဆိုတာကိုမှတ်လို့မရဘူးလား။နော်စိတ်တွေညစ်လို့စိတ်တွေရှုပ်လို့စိတ်တွေပူလို့ယောဂအမျိုးမျိုးဖြစ်ကြတယ်လို့အခုရှင်းပညာရှင်တွေမပြောဘူးလား။ဟုတ်ရဲ့နော်စိတ်ကြောင့်ယောဂဖြစ်တယ်လို့ပြောရင်စိတ်ကြောင့်ယောဂကြောက်တယ်ဆိုတာလည်းတေရာဘောဖြစ်နေတာပေါ့ဟုတ်တယ်မို့လားအဲကြောင့်ဒုက္ခကိုနေသွားနိုင်တယ်ပေါ့နောက်ဒေါမနတနေနိုင်တယ်ဆိုတာလည်းအလွန်ထင်ရှားတယ်လောကရဲ့အကြောင်းဘဝရဲ့အကြောင်းကိုတိအမြင်များလေးလေးဩစိတ်တို့ရံမကျင်းတဲ့ဆရာတကယ်တမ်းကမရှိပါလား သိတို့စရာမကျင်တတ်စရာလို့ထင်းနေတာလားငါကပါလားပွဲပွဲပြားပြားမြင်လားနော်အစကတည်းကဥမာတော့ဒင်းကွာသာသိတို့ရာတော်တော်ကောင်းစရာသူများကြီးပုံချနေတာဟုတ်လားကိုဒေါသဖြစ်တဲ့ကိစ္စကိုကိုအသုံးမကျတာကိုနည်းနည်းမှမမြင်ဘူးဟုတ်လားအဲ့ဒီလူအဲ့ဒီလူဖြစ်အောင်လို့ငါကအဲ့လိုဖြစ်ရတယ်ဆိုတာကိုညက်နာကြီးကပိုးပြီးတော့ဘောလုံးကြီးပေါ်လာလေဟုတ်တယ်မဟုတ်လား तू ကအဲ့လိုလုပ်တာနဲ့ကိုကဘယ်နဲ့ကြောင့်အဲ့လိုဖြစ်ရတာကိုကိုကိုဘာမှမချုပ်နိုင်ဘူးမကင်နိုင်ဘူးမထိန်နိုင်ဘူးမသိမ်းနိုင်ဘူးဟုတ်တယ်မဟုတ်လားတကယ်ဆိုလို့ရှိရင် तू ကမလို့နေနေကိုလည်းကိုကိုကြီးမှန်းချက်လေးနဲ့ကိုကြိုက်တဲ့ပုံစံလေးနဲ့နေနိုင်ရင်ပို့ပြီးတော့ဆောင်အားရှိတယ်လို့မဆိုနိုင်ဘူးလားကိုတကယ်မှဥစဉ်တော့ကိုကြိုက်တဲ့ပုံစံနဲ့ကိုကကိုမနေနိုင်ဘူး तू ကဒေါသဖြစ်နေတာပြအောင်လုပ်ပြန်ဒေါသဖြစ်ဖို့ဖြစ်ရတာအဲ့တော့ကျိုးကဘာသွားသွားပြီးတော့အမှတ်ရအောင်ဆိုတော့နော်အစာတန်တဲ့လူနဲ့ဟုတ်လားအလွန်မိုက်မဲတဲ့ကလေးအဲ့ဒီနှစ်ယောက်ကိုသွားသွားပြီးတော့မြင်တယ်ကလေးကလည်းအမိုက်ဆိုတော့စလို့စမှမသိဟုတ်လားတကယ်ဆိုလို့ရှိရင်ဒုက္ခရောက်တယ်ဆိုတာစတာပဲလေဟိုလိုကဒါပေမဲ့ကလေးကစတာလို့သူသိလားမသိဘူးအဲ့တော့ဘာတင်တော့စိတ်တူတာပေါ့အဲ့တော့စိတ်တူရတဲ့ကိစ္စမှာတော့စတာကိုစမှမသိတာတကယ်တမ်းကပါလေအပြစ်ပေါ့ဒီကလေးရဲ့ညံ့ဖျင်းမှုပေါ့တော့ကလေးတိုင်းစိတ်တူသလားမတူပါဘူးတချို့ကလေးကလူရင်းလဲတယ်အစားနေတာလို့သိတယ်ပြီးတော့စိတ်မတူစတာကတော့အတူတူပဲခံရတယ်သို့သောတယောက်ကစိတ်တူတယ်တယောက်ကစိတ်မတူဒါဥစဉ်မြင်မိတဲ့ဥပမာပေါ့နော်အဲ့လိုပဲဘဝမှာအာယုန်တွေရဲ့ကြည်စားမှုလောကဓာတ်တရားတွေရဲ့နော်အစအနောက်တန်မှုတွေကိုကျင့်ဝတ်ဆောင်ရတာတွေရှိနိုင်မလားဘဝကိုစိတ်တူတယ်ဒါပေမဲ့ကိုယ်ကိုပြစ်တင်ရမှာမသိဘူးဟုတ်လားအဲ့တော့ကိုယ်ကသတိပဋ္ဌာန်တရားကိုအထုံးလို့ကိုယ်အကြောင်းလဲကိုယ်အထိုင်လျောက်သိလာတယ်သူတို့ကအကြောင်းတွေလဲသိမှာပဲနော်ကိုနဲ့သူနဲ့ဘာအထူးတာမဟုတ်ဟုတ်လားကိုအကြောင်းကိုသိရင်သိသလားသူများအကြောင်းလည်းသိနိုင်တယ်ဒီလူလူမျိုးတွေကြီးပဲလို့အကျဉ်းချင်းပြောလို့ရတယ်ဟုတ်လားဒီလိုပဲဒီလိုသိပေါ်ရင်ဒီလိုပြောတယ်ဒီလိုခံစားတယ်နော်ကိုအကြောင်းကကိုသာခေစီတွင်းညာသိအောင်လို့သူများအကြောင်းလည်းသိနိုင်အဲ့လိုသိတာမြင်တာတွေများလာရင်တောင်းတန်ယုံကိစ္စသူ့အနေနဲ့စိတ်တူရလို့မထင်တော့ဘူးစိတ်တူရလို့မထင်တော့စိတ်ကတူလို့ကိုမရတော့ตัวบลาสိတ်ตัวเสียကြီးဖြစ်လို့နေနေနားလေတယ်เนาะနားမလဲလို့အားလို့မတူတာမဟုတ်အယံကိုလူရည်လဲသွားလို့မတူတော့တာသဘောပေါက်ရလားအကိစ္စတူနေမှာတော့တူလို့လည်းပဲသူကကိုဖြစ်ချင်းလူကြီးဖြစ်သွားတာလည်းမဟုတ်ဒီစိတ်တုံနေတဲ့အကြောင်းအကြောင်းလည်းပဲဒီပြဿနာကဘာမှပိုကြည်လဲသွားတာလည်းမဟုတ်ဟုတ်လားပိုပြီးတော့တောင်ပြဿနာကဆိုးလာအောင်မယ်ကိုစိတ်တုံရင်သူသူ့စိတ်တို့ကိုပိုးဆွပြီးလို့တောင်ဖြစ်သေးတယ်ဟုတ်လားဒီကိစ္စကဘလုံးမှပြဿနာကိုမကြည်လေစေတဲ့အနေအထားပဲဟုတ်လားအဲ့တော့ဒီစိတ်တို့တဲ့ဒေါသဖြစ်တဲ့ကိစ္စရဲ့เนาะအကျိုးမဲ့ပုံမဖြစ်တဲ့ပုံတွေကိုပို့ပြီးတော့နားလေတဲ့အတွက်ကြောင့်သတိပဋ္ဌာန်တရားအထုတ်တဲ့လူဟာဒေါသမဖြစ်တာနေရသွားတယ်။အဲ့မှာဒေါမနတဝေဒနာလည်းမနေသေးဘူးလား။နေရင်เนาะဒါကဥစဉ်တို့ဒုက္ခဒေါမနတမချုပ်ငြိမ်းသေးခင်မှာဒုက္ခဒေါမနတနေရသွားနိုင်တယ်ဆိုတာလေးကိုစဉ်းစားဖို့ဟုတ်လား။နောက်တစ်ချက်တက်ပြီးတော့ရှော့ပြီးတော့ပြောဦးမယ်။ပတိဝိဒံတရားကိုအားထုတ်လို့ရှိရင်ဒုက္ခဒေါမနတ္တ၄မနည်းစီအောင်တော့နည်းလောက်အာမထုတ်နိုင်လေဘူးဆိုရင်တောင်အဲ့ဒီဒုက္ခဒေါမနတ္တကိုအစဉ်ပြေပြေရင်ဆိုင်နိုင်တဲ့အခြေအသေးကိုလည်းရနိုင်နေတယ်။ဟောအဲ့ဒါလည်းတွေးစီခြင်းနေတယ်ဦးဇင်းကဒုက္ခတွေကျင်းဝလိမ့်မယ်ဒေါသဖြစ်စရာတွေလည်းကျင်းဝလိမ့်မယ်တခါလေဒေါသလည်းဖြစ်လိမ့်မယ်ကိုဒေါသဖြစ်တာကိုပြန်ပြီးတော့ဒေါသထက်ပြီးတော့တခါလေဖြစ်တာရှိသေးတယ်နော်ဒေါသဖြစ်တာကိုပဲဘယ်လိုဖြစ်နေလဲဒေါသထက်ဖြစ်နေတယ်အဲဒေါသဖြစ်တာကိုမခံနိုင်ဘူးလို့ဖြစ်နေသေးတယ်။ဒါလေစိတ်တို့လို့ကိုစိတ်တို့နေတာရှိတယ်။နော်။စိတ်တို့လို့ကိုစိတ်ကတို့တာ။ငါစိတ်တို့အောင်တင်းအောင်လုံနေတာဆိုပိုးတောင်တို့သွားနေတယ်စိတ်က။ဟုတ်လား။ကိုယ့်အကိုလည်းစိတ်တို့တယ်တခါလေ။စိတ်တို့ရတဲ့ချာချာလဲပြီးတော့ထပ်ပေါက်မရှိဘူး။ဟုတ်ရဲ့လား။အဲ့တော့ကိုကတတိပဋ္ဌာန်တရားအထုတ်လို့ရှိရင်အဲ့ဒီဒုက္ခဖြစ်တာတွေစိတ်တို့တာတွေကိုလည်းမဖြစ်တော့။နည်းနည်းတော့ကိုနားလေလား။ရင်ဆိုင်နှိုင်းလာတယ်ပေါ့။ဟုတ်လား။အဲ့တော့ဦးဇင်းတို့ဘေးတော်ကောင်းတော်ကောင်းတို့တိပ္ပံပင်ရရဲ့အကုန်ကျေးဇူးကတစ်ခုတစ်ခုကိုပြောမယ်ဆိုရင်နေပေကအလွန်မကျေဘူးလားကျေတယ်ခုပါပြောတာတော့ဒုက္ခဒေါမနတ္တနာအထင်ကမာယအဲ့ကိုရှင်ရမှုဒုက္ခသိရှင်ရမှုဒေါမနတ္တဒါတွေကိုမလုပ်သွားနိုင်ချုံငိမ့်သွားစီလိမ့်မယ်အဲ့ဒီထီတော်ရဲ့ဆောဖရန်ပြောရနော်အဲ့ဒါဘယ်နှပါရှိပြီတော့၅ပါရှိနော်နှစ်ပါတွင်နှစ်ခုဖြစ်နေဟုတ်လားပြောတာတော့၃ပါပဲပြောတာဆိုတော့နော်သိကြည်လင်းတန်ရှင်းမယ်တောကပရိဒေဝချုပ်ကြောလွားသွားနိုင်လိမ့်မယ်ဒုက္ခဒေါမနတချုပ်ငြိမ်းသွားနိုင်လိမ့်မယ်ဟုတ်လားနောက်ဦးဇင်းတို့ဆက်ပြီးတော့ပြောမှာကပါတော့ညာယတအဓိကမာယနိဗ္ဗာန်တပစ္စည်းကိရိယာယညာယတအဓိကမာယဆိုတာ ဝိပဿနာဉာဏ်မဲ့ဉာဏ်ဖို့ဉာဏ်ဆိုတာတွေကိုရရှိလိမ့်မယ်။နိဗ္ဗာန်တတိစိကရိယာယဆိုတာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်။အဲဒီမှာညာယတအဓိကမာယနဲ့နိဗ္ဗာန်တတိစိကရိယာယကိုတိတိကျကျပြောရရင်ညာယတအဓိကမာယဆိုတာကမဲ့ဉာဏ်ကိုရရှိလိမ့်မယ်လို့ပြောတာတဲ့။နိဗ္ဗာန်တတိစိကရိယာယဆိုတာမဲ့ဉာဏ်ရပြီးရင်ဖွဉဏ်ကတော့လျှောက်တန်းဖြစ်တဲ့အတွက်ကြောင့်အဲဒီဖွဉဏ်ဖြင့်ဒီဘဝမှာမသေးမချင်းနိဗ္ဗာန်ချမ်းသာကိုအိမ်ဖန်များစွာမျက်မှောက်ပြုပြီးတော့နေရလိမ့်မယ်လို့ဆိုတာကိုပြောတာတဲ့ဟုတ်လားအဲ့တော့ညာယတဆိုတာမဲ့ညာနိဗ္ဗာန်တတိကရိယာယတတိကရိယာယဆိုတာဖူညာဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အနေအထားကိုပြောတာတဲ့တို့ဒါကတော့အထွတ်အထိပ်အကျိုးကြီးဆုံးပေါ့နော်မဲ့ညာဖူညာရပြီးတော့အကောင်းဆုံးချမ်းသာလို့ဆိုတဲ့နိဗ္ဗာန်ချမ်းသာကိုတော့မျက်မှောက်ပြုပြီးတော့နေနိုင်တဲ့အနေအထားဟုတ်တယ်ကာလမတော်ဦးဇင်းတို့ပုထုရှင်တွေနေနေတော့ဤဘဝကနားမလည်နိုင်တဲ့အနေအထားပေါ့ဟုတ်လားဒါကလည်းပဲနားမလည်နိုင်ဘူးဆိုတာလေရှင်းတော်ရှင်းပါလေဘာလို့နားမလည်ဆိုကိုမအဲ့ဒီကိစ္စမတည်သေးပဲကိုဟုတ်လားသို့တော့တခုရှိတာကနားမလည်နိုင်လို့ဒါကိုတဘာဝမကြပါဘူးလက်မခံနိုင်ပါဘူးဆိုတဲ့အတွေ့မျိုးကတော့မဝင်တင်ဘူးပေါ့ဒါကိုမတည်သေးတဲ့ကိုရောက်အောင်သွားရမယ်ဖြစ်အောင်လုပ်ရမယ်ကိစ္စမဖြစ်သေးတာမရောက်သေးတာပဲရှိတယ်ဆိုတဲ့ယုံကြည်မှုနဲ့နော်အဲ့ဒီပန်းတိုင်ကိုလည်းမြှောက်မှန်းပြီးတော့သတိပဋ္ဌာန်ဘာဝနာကိုအလုပ်လုပ်ကြဖို့မလိုဘူးလားလိုတယ်။နော်အဲ့ဒါအလားတူတော့အမောမြတ်ဆုံးကုန်ကြည့်ရူပဲ။အော်ဆိုအဲ့ဒါရပြီဆိုလို့ရှိရင်ဒုက္ခခတိငြိမ့်နေပေါ့။နော်ဦးဇင်းတို့အောက်ထစ်ဆုံးသောတပတ္တိမညံပုံညာရမယ်ဆိုရင်တော့အလွန်ဆုံးကာမဘုံမှာခုနှစ်ဘဝနေပြီးလို့ရှိရင်နောက်ထပ်ဒုက္ခတွေဖြစ်ကြအကြောင်းမရှိတော့ဘူး။ဟုတ်လား။ဒါကြောင့်အရေးကြီးလိုအပ်တာကဒီသာမဏေတွေမှာအဲ့ဒီသောတပတ္တိမညံပုံညာဆိုတာကိုရဖို့ပဲလို့လေဒီဆိုတော့ဘုရားကြီးကတော့အချက်ချက်သူ့ရဲ့စာအုပ်တွေထဲမှာရေးတယ်ပေါ့ဒါအရေးအကြီးဆုံးမဲ့အောင်ဟုတ်လားဒါကြောင့်မို့လို့ဦးဇင်းတို့အနာတရင်တထည့်ရဲ့တားဖြစ်တဲ့ကာလကိုမြတ်စွာဘုရားဟောတာရှိတယ်နော်နော်ဘာဟောတာလဲမြတ်စွာဘုရားကပထေဇာဧကရစ္စေနတက္ကတဂမနေနပါသဗ္ဗလောကဓိပစ္စေနသောတပတ္တိအလံဝရပထဝီဧကရစ္စေနဟောဒီညီပြင်းကြီးတစ်ခုလုံးကိုတယောက်တည်းအစိုးရရတဲ့ဧကရမင်းကြီးဖြစ်ရတာတစ်၎င်းပထဝီဧကရစ္စေနသက္ကတဂမနေနပါအလွန်ချမ်းသာလာတယ်လို့ဆိုတဲ့နတ်ရွာလောကကိုရောက်ရတာတစ်၎င်းသဗ္ဗလောကဓိပစ္စေနအလုံးစုံသောလောကကြီးကိုအစိုးရရတာတစ်၎င်းသောတာပတ္တိဖလံဝရသောတာပတ္တိမဉ္ဇဉ်ပူဇဉ်ကိုရခြင်းကတာလွန်ပြီးတော့မောမြတ်တယ်လို့မြတ်စွာဘုရားဟောတာအဲ့တော့သူ့ရဲ့အနာဂတ်ကြီးကဘာမှစိတ်မအေးကြာမရှိတော့ဘူးဟုတ်ရဲ့လားဘုရားပြောလို့ရှိရင်ဒီဖြစ်ပေါ်နေတဲ့သဘာဝတရားတွေကအနိစ္စအမီးရဲ့အစာတွေကြီးပဲအကုန်လုံးကအဘာဖြစ်တယ်လို့ပဲပြောပြောအဲ့ဒါတွေကအပေါ်ရင်နေပဲတကယ်တည်းကအနိစ္စအမီးလောင်တာကြီးပဲအကုန်လုံးကဟုတ်လားဟောတိတ္တဘဝနေပဲလောင်ခံရလောင်ခံရမြေချောက်ဘဝနေပဲလောင်ခံရလောင်ခံရဟုတ်လားဘလို့အနေထားမျိုးနဲ့ပဲလောင်ခံရလောင်ခံရလောင်ခံရတာတော့တောင်းခံရတာပဲဒါနားလေဖို့လိုတယ်နော်အဲလူချင်းရဲ့ဘဝနဲ့ပဲအနေဆံပြီးလောင်ခံရလောင်ခံရလူချမ်းသာဘဝနဲ့ပဲအနေဆံပြီးလောင်ခံရလောင်ခံရလူအဖြစ်နဲ့ပဲလောင်ခံရလောင်ခံရနတ်အဖြစ်နဲ့ပဲလောင်ခံရလောင်ခံရအလောင်ခံရတာကတော့အလောင်ခံရတာပဲအတူတူပဲဒါကိုနားလေဖို့လိုတယ်ဒါကြောင့်အလုံးကိုဝေဖန်တဲ့အခါကျတော့ဘလို့ဖြစ်ထွက်လာတော့ဒုက္ခသစ္စာဆိုအဲ့ဒါကိုပြောတာနော်အဲ့ဒီကျတော့ကိုပြချမ်းသာမှုမရှိတော့ဘူးဘယ်သူဟာဒုက္ခသစ္စာပါဘယ်ဝဟာဒုက္ခသစ္စာပါလို့ပြောမနေတော့ဘူးနော်ဒီရုပ်ဒီနာဟာဒုက္ခသစ္စာလို့ပြောလိုက်တယ်ဟောအဲ့တော့တရားတော်တို့ဦးဇင်းတို့တွေကမဲ့ညာပုံညာနိဗ္ဗာန်ချမ်းသာကိုမရသေးဘူးဆိုရင်ဒီရုပ်ဒီနာရဲ့နော်ဒုက္ခကိုဘယ်လိုအောင်လို့ခံရမယ်ပေါ့ဟုတ်တယ်မို့လားဒါကြောင့်ဒီမဲ့ညာပုံညာကိုရခြင်းကနော်အကြီးမားဆုံးသောအကျိုးကျေးဇူးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါကိုရခြင်းနဲ့ဆိုရင်လည်းဘာလို့အောင်လို့သတိပဋ္ဌာန်တရားကိုပွားများရမယ်တဲ့ဟုတ်လားအဲ့တော့အကျိုးကျေးဇူးအရင်တော့5မျိုးပေါ့နော်အဲ့ဒါကိုရဖို့အတွက်မြတ်စွာဘုရားကသတိပဋ္ဌာန်လမ်းစဉ်ဒီဧကယနောတကြောင်ဒီတော့လမ်းဖြစ်တယ်အဲ့ဒီတကြောင်ဒီလို့ပြောတာလည်းအလွန်အားပါတယ်ကျန်တာကိုဘာမှစိတ်ဝင်စားမနေနဲ့ဒါဝိသာတပန်နဲ့ရှားတယ်လို့လှုပ်သွားလို့ပြောတာဟုတ်တယ်မို့လားဒီလမ်းပဲရှောက်ချင်ရှိတယ်နော်အဲ့တော့ဦးညက်ခုဆက်ပြီးတော့ဗာပြောခြင်းတော့သတိပဋ္ဌာန်ရဲ့အကျိုးကျေးဇူးတွေကိုပြောပြတဲ့နောက်မှာဒီသတိပဋ္ဌာန်တရားကိုအာထုတ်ရင်ဘလို့အခြေအနေမျိုးလဲအာမထုတ်ရင်ဘလို့အခြေအနေမျိုးလဲဆိုတာလေးကိုလည်းဗုဒ္ဓတာလေးနဲ့ရားသိခြင်းတယ် ဒီမဟာသတိပဋ္ဌာန်သုတ်တန်ကြီးကိုဖွင့်ဆိုတဲ့เนาะအထကရာထဲမှာဒီမဟာသတိပဋ္ဌာန်သုတ်တန်ကိုမြတ်စွာဘုရားကကုထုတိုင်ကမတ္တဓမ္မနေကုန်ဆိုတဲ့ရွာကြီးမှာဟောတာအဲ့ဒီရွာကြီးမှာဘာကြောင့်ဟောတာတော့ဆိုတဲ့အကြောင်းပြချက်ဖွင့်ဆိုထားတာရှိတယ်အဲ့ဒီရွာကြီးမှာမြတ်စွာဘုရားဘာလို့ဟောတာလဲဆိုတော့အဲ့ဒီရွာလူတွေကဉာဏ်ပညာနဲ့ထက်မြက်တယ်တဲ့မြောင်မြန်းလာဆိုတော့လေးနှစ်တဲ့တုတ်တန်တွေကိုအဲ့ဒီကွာမှာခဏခဏများစွာဘုရားဟောရဲ့တဲ့တက်တေထောက်ထားနေပြောတာပါနော်ပြီးတော့အဲ့ဒီကွာကလူတွေကအထူးသဖြင့်ဒီတတိပဋ္ဌာန်တရားရဲ့ပုံမှာအလွန်မှမျက်မျက်နှုံးလို့လေးလေးစားစားကြိုးစားအထုတ်တဲ့အလေးကျွန်းတွေရှိတယ်တဲ့ဒါကြောင့်တတိပဋ္ဌာန်တရားကိုအဲ့ဒီမှာမျက်စွာဘုရားဟောရတယ်ငโกတဲ့ဆိုတာသူတို့ကအထုတ်တဲ့အလေးအကျင့်တွေရှိနေကြသေးတာနော်တတိပဋ္ဌာန်တရားကိုအဲ့ဒီမှာသူတို့ကဘယ်လောက်ထိတတိပဋ္ဌာန်တရားကိုလေ့ကျင့်မှုမျက်နှုံးမှုလေးစားမှုရှိတယ်လဲအဲ့ဒီအချက်နဲ့ပတ်သက်ပြီးတော့မှတ်တမ်းသဘောမျိုးလေးရေးထားတာတွေ့ရတယ်။နော်။အဲ့ဒီနေကုန်းရွာကရွာတို့ရွာသားတွေတစ်တယောက်နဲ့တယောက်လမ်းစုံလမ်းကလမ်းတွေကမှတမမို့ရေချိုးစိတ်အသာရှိတဲ့လူစုလူဝေးရှိတဲ့နေရာမှာတယောက်နဲ့တယောက်တွေ့ကြပြီဆိုလို့ရှိရင်တယောက်ကိုတယောက်မေးတဲ့ရင်ကျင်းမှုရှိတယ်။ပါမေးလေ။မင်းတို့တတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဘယ်တတိပဋ္ဌာန်တရားကိုမြတ်အထုတ်ဖြစ်တယ်လေလို့မေးတယ်တဲ့။အဲ့လိုမေးလိုက်လို့အမေးခံရတဲ့သူကငါတော့ကွာလုပ်ငန်းတွေမှာအမလက်တာနဲ့ဘယ်တတိယထမကိုအမထုတ်ဖြစ်ပါဘူးလို့အဲ့လိုများပြောခဲ့မယ်ဆိုရင်တော့အဲ့ဒါသူ့ကိုဝိုင်းပြီးတော့ကဲ့ရကြတယ်လေအဲ့ဒီကဲ့ရတဲ့စကားကိုအဲ့ဒီမှာနှစ်ခွန်းပြောတယ်အဲ့ဒါတော်တော်စဉ်းစားရတာကောင်းတတိပဋ္ဌာန်တရားကိုငါအထုတ်ဖြစ်တယ်ဟိဘယ်တတိပဋ္ဌာန်တော့ငါအထုတ်ဖြစ်တယ်အဲ့လိုများပြောမယ်ဆိုရင်တော့ဝိုင်းပြီးတော့ချီးမွမ်းကြတယ်လေအဲ့ဒီချီးမွမ်းတဲ့စကားကိုတော့သုံးခွန်းပြောတာလေအဲ့ဒီတည်းမှာအဲ့ဒီစကား၅ခွန်းကိုဥစဉ်ကနည်းနည်းစိတ်ဝင်စားရတယ်ပေါ့နော်သူတို့ပြောလဲပြောတတ်တယ်အဲ့ဒါကိုကြည့်ပြီးတော့သူတို့ရဲ့ဒီတတိပဋ္ဌာန်တရားရဲ့ပုံမှာဒီမြတ်စွာဘုရားရဲ့အစိုးမရဲ့ပုံမှာဘလောက်သူတို့လေးလေးနက်နက်တက်ဝင်ထားတယ်လဲဆိုတာကိုလည်းသိနိုင်တယ်ဟုတ်လားအဲ့တော့ဦးဇင်းတို့တတိပဋ္ဌာန်တရားကိုအမထုတ်ဖြစ်ပါဘူးဆိုတဲ့လူကိုဘလို့ကဲ့ရတော့တဲ့ဒီရထုတဝဇီဝိတံနံပါတ်၁စကားလေဒီရထုတဝဇီဝိတံတဝတဲ့ဤဇီဝိတံအသက်ရှင်တန်ခြင်းဒီဒီရထုဆက်စုပ်ရွှန်ရှာဖို့ကြီးပါလားနော်မင်းရဲ့အသက်ရှင်တန်ခြင်းကရွှန်စရာကောင်းလိုက်တာလို့ပြောတာတဲ့တော်တော်ခံမြင်းစရာပဲနော်မင်းရဲ့အသက်ရှင်တန်ခြင်းကဘာလဲရွှန်စရာကောင်းတယ်ဆက်စုပ်စရာကောင်းတယ်ဆိုတော့ရွှန်စရာကောင်းတယ်လို့ပြောတာဘာလို့ရွှန်စရာကောင်းတယ်လို့ပြောရတာလို့တိပ္ပံတရားအမထုတ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာရွှန်စရာတွေဆက်စုပ်စရာတွေရှိနေတယ်ဆိုတဲ့အတိတ်ပဲလေဟုတ်တယ်မို့လားစဉ်းစားနော်ရုပ်ရဲ့အငြိအကျေးကိုပါလေခေါ်တော့နော်ရေနဲ့တိစက်မြည်တဲ့တခြားတခြားသောအနက်နေမကောင်းတဲ့အငြိအကျေးမျိုးစုံရှိရနော်ရုပ်မှာအငြိအကျေးအဲ့လိုပဲစိတ်မှာလည်းပဲအငြိအကျေးမရှိဘူးလားရှိတယ်ဆိုတော့ကစိတ်တက်ဖြစ်စဉ်ချင်းမှာဦးဇင်းတို့ထိုင်တယ်ကိုပြောခဲ့ပါလေဟုတ်လားအဲ့ဒီစိတ်ရဲ့အငြိအကျေးတွေဟာဒါပါလဲလို့မင်းရင်ပြီးတဲ့လူမြင်တဲ့လူတွေအတွက်ရွှန်ရှားဆက်စုပ်ဖွဲ့အနေထားပဲပြောလို့သာပြောတာဒီဟာတွေကစကားတွေအနေနဲ့ကအခုမှကြားပြီမလို့အဲ့ကူအတွေးတွေအနေနဲ့ခန်းစားချက်တွေအနေနဲ့အားလုံးသောလူတွေမှာရှိသေးလားလောဘဒေါသအားကြီးတယ်ဆိုရင်ယွန်းနေဆိုတဲ့ခန်းစားချက်ရှိတယ်နော်တချို့ဘယ်လိုဖြစ်သွားလဲမုန်းနေဆိုတာမျိုးထိတောင်ဖြစ်သွားတာရှိတယ်ယွန်းနေဆိုတာလေးကမှနည်းနည်းတတ်တာလေးဟုတ်လားနော်အဲ့ဒါသူတို့ပြောတာအဲ့တိုင်းပြောတာမင်းရဲ့အသက်ရှင်တန်ခြင်းဟာယွန်းရှာဆက်စုပ်ဖွယ်ဖြစ်တယ်တဲ့ဒီရထုတဝဇီဝိတံမင်းရဲ့အသက်ရှင်တန်ခြင်းဟာဘာတန်ဖိုးမှမရှိဘူးဘာမြတ်လို့ဇာမှမကောင်းဘူးလို့ပြောတာအပြုလို့တော့အကြောင်းပြပြလည်းနားလည်ဖို့လိုတယ်နော်စိတ်ဓာတ်တွေညံ့နှောမှုတွေများနေလို့ဟုတ်တယ်သတိရှိပဲနဲ့နေတယ်အဖြစ်တလို့နေမယ်အာယုန်နေကြတဲ့ဖြစ်တလို့နေမယ်ဆိုရင်တော့ပေးကြတယ်နော်လောဘဒေါသမောဟတွေတဖြည်းဖြည်းနဲ့များလာဖို့ပဲရှိတယ်ဒါကြောင့်အရှင်ကစဉ်းစားတယ်နော်အသက်ကြီးတော်တာနဲ့အလိုလိုချင်းကျက်သွားဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပဲနော်အသက်ကတူတူကြီးသွားလေကိုဘာမှမကြိုးစားဘူးတချို့ကြီးသွားလေလေဟိုးဆိုးလာတယ်ဟုတ်တယ်မလားဒါပဲလေသူကောင်းအောင်လို့ရင်စိုးပါပဲလေဒီဥစ္စာကသူအဖြေရဒီနှစ်ခုပဲရှိတာဟုတ်တယ်မို့လားကိုယ့်ကိုဖြူစင်အောင်လုပ်မလားဖြူစင်အောင်မလုပ်ဘူးဆိုရင်ညင်တော့အောင်ကတမင်လို့ကြံလို့ဖြူစင်အောင်မလုပ်ဘူးဆိုတာကိုယ်ကစညင်တော့အောင်လုပ်နေရရောက်တယ်တော်လက်ခံရလားမသိဘူးအဖြူစင်အောင်မလုပ်ဘူးဆိုတာကိုယ်ကညင်တော့အောင်လုပ်နေရရောက်တယ်တမင်လို့တာတော့မဟုတ်တူတူရှင်းတယ်သဘောပေါက်ရလားအေးဒါကြောင့်တတိပဋ္ဌာန်ဘာဝနာနဲ့ကင်းပြီးတော့နေတဲ့ပုဂ္ဂိုလ်ကိုမင်းဘဝရဲ့ရှင်တန်ခြင်းဟာအလွန်ရောရှားဆက်စုပ်စရာကောင်းတယ်လို့ပြောတယ်တဲ့အဲ့နံပါတ်၁ရဲ့ကဲရရှုံချတဲ့စကား။နောက်နံပါတ်၂ကဲရရှုံချတဲ့စကားပါပြောတော့ဇီဝမာနာပိတွန်မတတတိတာ။တွန်တင်သည်ဇီဝမာနာပိအသက်ရှင်ပြီးတော့နေပါတော့လည်းပဲမတတတိတာလူတွေကောင်းတဲ့နာတူတယ်။ ဆိုလိုတာကမင်းဘဝကတော့ရှင်လေးရဲ့နဲ့ပေးနေတာလို့ပြောတာဟာအခက်စကားအနေနဲ့အဲ့လိုပြောရတာကမရှိဘူးလားရှိရနော်မင်းဘဝကတော့ကွာရှင်လေးရဲ့နဲ့ပေးနေတာပါတော်တော်စိတ်ပြည့်စရာကောင်းတဲ့အနေထားမျိုးဆိုရင်အဲ့ဒီစကားမျိုးသုံးရတယ်နော်အဘဝကတော့ကွာရှင်လေးရဲ့နဲ့ပေးနေတာပါတော်တော်တောင်းတနာစရာကောင်းတယ်ဟုတ်လားတချို့အဲ့လိုပြောရတာမရှိဘူးလားရှိတယ်နော်ရှင်လေးရဲ့နဲ့ပေးနေတာပါရှင်တန်မှုမှမရှိဘူးအဲ့ဒါဒီနေရာမှာတည်တယ်ရှင်တယ်ဆိုတဲ့စကားအများကြီးစဉ်းစားကြရှိတာတစ်ပင်တစ်ပင်တည်သွားတယ်တစ်ပင်တစ်ပင်ရှင်းနေတယ်ဆိုတာလေးနဲ့ဥမာလေးနဲ့စဉ်းစားကြည့်ပါကြည်ပွားနေတယ်တွတ်တက်နေတယ်ဒါပါလေရှင်းနေတယ်ပေါ့ဟုတ်လားကြည်ပွားတွတ်တက်မှုဆုံးယုတ်ပြီးတော့နောက်ဆုံးအတိုင်းချောက်တွေပါလေးနဲ့ဆွေးအမြေပြီးတော့ပါတည်သွားပြီလူ့ဘဝမှာလည်းပဲကောင်းသောတွတ်တက်ခြင်းကြည်ပွားခြင်းမရှိဘူးဆိုရင်ပေးနေတာနောက်အသက်တော်ရှူကောင်းရှူနေမယ်ပြောပြောဆိုဆိုတော့နေကောင်းနေမယ်ဟုတ်လားဒါပေမဲ့ဘာမှကောင်းတာမွန်တာတွေတွတ်တက်လာတာကြီးပွားလာတာမရှိဘူးဆိုရင်အဲ့ဒီတွေပေါ်ပါဖြစ်နေတော့ပေးနေဟုတ်တယ်မဟုတ်လားအဲ့ဒါသေးသေးရှင်းနေဆိုတာကောင်းမြတ်တာတွေတွတ်တက်မှုကြီးပွားမှုမရှိတာကိုအဓိကရည်ညွှန်းတာဒါကြောင့်မင်းဟာအသက်ရှင်နေပြီမလို့လူတွေကောင်းတဲ့လားတူတယ်ဆိုတာအဲ့ဒါကိုပြောရတယ်ဟုတ်လားပြင်းတော့ဒီစကားလေးကိုအပမာတော့အမတန်ပဒံပမာတော့မိစုနောပဒံဆိုတဲ့စကားလေးနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်တဲ့အဒီစကားလေးကြတော့လူတိုင်းသိရနော်အပမာတော့အမတန်ပဒံပမာတော့မိစုနောပဒံအပမာတော့တတိနဲ့နေခြင်းသည်အမတန်ပဒံမတရားလေးပါရခြင်းဤအကြောင်းတည်းပမာတော့မိစုနောပဒံတတိမရှိဘဲနဲ့နေခြင်းသည်အဖန်မှန်တရားခြင်းဤအကြောင်းတည်းဒီလိုပြောတာရှိတယ်ဒါကိုရှင်းမယ်ဆိုရင်တော့တရားစကားတွေကအများကြီးရှည်သွားတော့မှာနော်။အေးအဲ့တော့သူတို့ပြောတဲ့စကားလေးကိုပေးတဲ့ပေါင်းသူတော်တို့ကိုဉဏ်လေးနဲ့ကိုယ်လည်းချဲ့ပြီးတော့ခံစားတတ်ဖို့လိုတာပေါ့ဟုတ်လား။တတိပဌံတရားကိုအာမထုတ်တဲ့လူကိုမင်းဘဝကတော့ရှင်းလင်းရတဲ့ပေးနေတာပါလို့သူတို့ပြောတယ်တဲ့။ဒါကကဲ့ရတဲ့စကားနှခွန်။ဒါရှင်းသားတရားတွေအများကြီးပါတယ်။ကိုယ်လည်းတတိပဌံတရားအာမထုတ်ဖို့ဆိုလို့ရှိရင်ကိုယ်ဘဝကရှင်စရာကောင်းတဲ့ဘဝတစ်ခုဖြစ်မယ်။ကိုယ်ဘာကသေးနေတာနဲ့မချားတဲ့ဘဝတစ်ခုဖြစ်မယ်။အတုတ္တမှုမှမရှိဘူး။အချင်းကြတော့အိုးနာသေးသွားမယ်။ဒီဘဝလူဖြစ်ခဲ့ရတဲ့အနေထားအကျိုးအမြတ်နေနဲ့ဘာမှမိမိရရရအောင်မလုပ်လိုက်နိုင်။ဟုတ်။ဟုတ်တယ်မဟုတ်လား။နေတော့နေခဲ့တယ်ဘဝမှာငါဘာကြီးဖြစ်ပြီးတော့ဘာကြီးရပြီးတော့နေခဲ့တယ်။အဲ့ဒါကသေပြီးတာရဲ့အချမ်းမဲ့မှာနောက်ခဏလောက်ပဲပြောချင်နောက်တူတဲ့ကြတော့လည်းမေ့သွားဒီလိုနဲ့ပဲပြီးသွားမှာ။ဟုတ်တယ်မဟုတ်လား။ရှင်းပါနော်။ရှေ့အလူတွေလည်းဒီလိုပြီးသွားတာပဲလေ။နော်ကိုယ်တတိပဌံတရားကိုအထုတ်ခဲ့လို့ကိုယ်မှာအတိဉဏ်ကိုရှားလိုက်မယ်ဆိုရင်အဲ့ဒီအတိဉဏ်ကရောက်ရဘဝရရခန္ဓာမှာအရင်တွေ့တဲ့အနေနဲ့အမြဲတမ်းရှိနေမယ်အဲ့ဒါအဖတ်တယ်ညာတော့ဘာမှဖတ်မတင်ဟုတ်လားဒါကြောင့်ကိုယ်ဘဝကိုတတိပဌံတရားကိုသာအမထုတ်ဖြစ်ဘူးဆိုရင်နော်ငါဘဝကရှင်စရာကောင်းတဲ့ဘဝတစ်ခုနော်ငါဘဝကရှင်လေးရတာပေနေတဲ့ဘဝတစ်ခုလို့ဒီလိုသူတို့စကားလေးကိုမှီးပြီးတော့စဉ်းစားစရာကောင်းတယ်ဒါကြောင့်ဒါလေးကိုဦးဇင်းတို့ပြောပြတာဟုတ်လားနောက်အထုတ်ဖြစ်တယ်ဆိုလို့ရှိရင်ချီးမွမ်းတဲ့ဇာတ်ကဘယ်နှခွန်းတော့၃ခွန်းနဲ့အဲ့ဒါကိုတော့ဘယ်လိုရေးပြထားတော့နောက်သတိပဋ္ဌာန်တရားအထုတ်ဖြစ်တဲ့ပုဂ္ဂိုလ်ကိုနံပါတ်၁ချီးမွမ်းတာကတဝဇီဝိတံသူဇီဝိတံတဝဇင်ဤဇီဝိတံအသက်ရှင်တန်ခြင်းဒီသူဇီဝိတံကောင်းသောအသက်ရှင်တန်ခြင်းမှာဩမင်းလူရှိကျိုးနှက်လိုက်တာနော်မင်းအသက်ရှင်ရတာအသက်ရှင်ရကျိုးနှက်လိုက်တာမင်းရဲ့အသက်ရှင်ခြင်းကအလွန်ကောင်းမွန်တဲ့ကောင်းမြတ်တဲ့အသက်ရှင်တန်ခြင်းပဲဘာလို့ကောင်းမြတ်တဲ့အသက်ရှင်နိုင်ရင်လို့ပြောရတာတော့အကြီးအသေးရှိတဲ့စိတ်ကလေးနဲ့အသက်ရှင်နေရလို့ကောင်းတဲ့ရှင်သန်ခြင်းလို့ပြောတာဟုတ်တယ်မဟုတ်လားသီလနဲ့သမာဓိနဲ့ပညာနဲ့အတိဉာဏ်နဲ့နောက်ဘဝမှာတကယ်အနှစ်သာရရှိရှိနေသွားနိုင်လို့သူ့ရဲ့ဘဝကိုဘာပြောတာကောင်းတဲ့အသက်ရှင်ခြင်းလို့ပြောတာနော်အလွန်အကျိုးရှိတဲ့အသက်ရှင်ခြင်းပေါ့ဆက်သလိုချီးမွမ်းတာတွေကထိရောက်တယ်နော်ပြိဝိဒံတွေအားထုတ်ရင်ကောင်းသောအသက်ရှင်ခြင်းပဲပရိဝိဒံတရားအာမထုတ်ဖို့ဆိုရင်ရွန်စရာအသက်ရှင်ခြင်းလေဒီလိုမျိုးခုနကနေနိုင်ရှင်ပြီးတော့တွေးပေါ့ဟုတ်လားနောက်ဦးဇင်းတို့ဒုတိယစကားဘာပြောတော့နော်မင်းရဲ့အသက်ရှင်တန်ခြင်းဟာကောင်းသောအသက်ရှင်ခြင်းမှာလို့ပြောပြတဲ့နောက်မှာနောက်ဒုတိယပြောလိုက်တဲ့စကားကနော်မင်းရဲ့အသက်ရှင်တန်ခြင်းဟာကောင်းတဲ့အသက်ရှင်တန်ခြင်းဖြစ်တယ်ဒါပေမကဘူးတဲ့တောမာနာမတတ်ဟင်တဝဇီဝိတံမင်းရဲ့အသက်ရှင်ခြင်းဟာတောနာမမလုတ်တတံပတ္တာပြောရလေနော်တွန်နာမမနုတ္တံပတ္တမင်းကလူအဖြစ်ကိုရပြီလို့ဆိုနိုင်နေတဲ့တွန်နာမမနုတ္တံပတ္တမနုတ္တံလူဖြစ်တော့ပတ္တနာမရောက်တည်နေဤ တွန်သင်သည့်မနုဿတ္တံလူဖြစ်သောပတ္တနာမှာရောက်သည်မည်၏ဆိုလိုတာကမင်းလူရှိပြီလို့ပြောတာလေဒီစကားကိုတောင်းထီသေးတယ်သိလားအတ္တိပဋ္ဌာန်တရားအာထုံရင်လူပေါ့အတ္တိပဋ္ဌာန်တရားအာမထုံရင်လူမဟုတ်ဘူးလို့အဲ့လိုကိုသူကပြောတာနော်နော်ဆရာကအဲ့ဒီစာပိုင်းလေးကိုဖတ်ကြည့်တယ်ဒါဘာမှန်ပြောရလဲမသိဘူးဆရာပြီးမှတော်တော်ကိုမျက်လုံးကျူးသွားတယ်ဟုတ်လားအော်သတိပဋ္ဌာန်တရားအာမထုံရင်လူမဟုတ်ဘူးလို့ပြောလိုက်တာကိုလို့ဟုတ်လားမင်းလူဖြစ်ပြီလို့ပြောတာတဲ့အဲ့ဒါဒီနေ့မှလူကလည်းပဲအစင်အမျိုးမျိုးရှိတာပေါ့နော်ဒါလည်းဒီတတို့အလုံးသိပါတယ်နော်လူဖြစ်နေပြီမလို့လူမဟုတ်တဲ့လူတွေအများကြီးရှိဘူးလားရှိရနော်လူအကြီးအသေးမမီတဲ့လူဒါလူလို့ပြောလို့မရဘူးနောက်ပုံတရံကတော့လူပုံတရံဖြစ်မယ်ပေါ့ဟုတ်လားဒါမျိုးလို့အတင်းမှရှိတဲ့အည်သေးကလူအည်သေးမမိဘူးဆိုရင်တောက်ပိတာတဲ့လူတယောက်လို့မခေါ်နိုင်ဘူးဆိုတဲ့အသေးပဲဒါလူတိုင်းလူတိုင်းကတော့အဲ့လိုသွားပြောလို့ပြင်ရမှာလို့နော်တို့လိုလည်းပဲကိုယ့်ရဲ့အတွေ့အဲမှာအဲ့ဒီအနေအထားကိုလူတိုင်းလက်ခံနိုင်ပါတယ်ဟုတ်လားအဲ့တော့သူတို့ပြောတဲ့စကားလွန်တော့မလွန်ပါဘူးနောက်သတိပဋ္ဌာန်တရားအာထုတ်ပြီးဆိုတော့မှဘင်းလူဖြစ်ပြီလို့ပြောတာတဲ့နော်လူရှိကျိုးနဲ့တယ်ဆိုတာကိုလည်းပဲဒီနေရာမှာကဲ့ပြီးတော့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ပေါ့နော်။ပြီးွားတဲ့လူတယောက်အည်သွေးမိတဲ့လူတယောက်ဖြစ်တယ်ဆိုတဲ့အတိအပယ်ကိုဆိုလိုတာပါ။ဟုတ်ရဲ့လား။အေးနောက်ဆုံးပြောတဲ့စကားချီးမွမ်းစကားကပါလေ။နောက်ဆုံးချီးမွမ်းတဲ့စကားတဝဋ္ဌာယတမတံဗုဒ္ဓဥပ္ပန္နော။နော်တဝဋ္ဌာယတဝအဋ္ဌာယသင်ရဲ့အကျိုးစီးပွားအလို့ငါသမတံဘုရောမြတ်စွာဘုရားရှင်ကိုရမြတ်ကြီးဒီဥပ္ပန္နောပွင့်တော်မူလာတာပဲ။မင်းအကျိုးစီးပွားရှိဖို့အတွက်ဘုရားဆိုတာပွင့်လာတာပါလို့ပြောတာတဲ့။ဒါလည်းပဲတော်တော်ထိတဲ့စကားပဲနော်။တိရိဋ္ဌာတရားကိုသာအမထုတ်ဘူးဆိုရင်ဘုရားပွင့်လာတာကိုအကျိုးစီးပွားရှိဖို့ပွင့်လာတာမဟုတ်ဘူး။ဘုရားပွင့်လာတာကိုနဲ့ဘာမှမဆိုင်ဘူးဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်သွားတယ်။ဟုတ်တယ်မဟုတ်လား။မင်းအကျိုးစီးပွားရှိဖို့အတွက်ဘုရားပွင့်လာတာပါ။တကယ်တကယ်စဉ်းစားကြည့်ရင်လည်းပဲမြတ်စွာဘုရားပွင့်လာတယ်ဆိုတာတတ္တဝါတွေကိုတဏှာဝိတုခါကလွတ်မြောက်ဖို့အတွက်နိမန္တမံကိုပေးဖို့ပွင့်လာတာပဲအဲ့ဒီနိမန္တမံကိုမြတ်စွာဘုရားပေးခဲ့တာပဲသို့တော့အဲ့ဒါကိုကိုကနိမန္တမံမကြင်ကြံဘူးဆိုလို့ရှိရင်ဘုရားပွင့်လာတာဘုရားအဲ့ဒါတွေဟောခဲ့ရတာကိုအတွက်မဟုတ်ကိုမှမလုပ်ဘဲနဲ့အဲ့ဒါကိုအတွက်မဟုတ်လောကကြီးအတွက်ကတော့အကျိုးရှိတယ်ဒါပေမဲ့ကိုကအဲ့ဒီအကျိုးရှိတဲ့လောကကြီးထဲမှာကိုမပါတော်ပါရလားနော်ဆရာပါစို့အကျိုးရှိတာတွေကိုအလုံးဝေမှပြီးတော့ပေးတဲ့လူတွေအလုံးကိုရှားတဲ့လူရတဲ့မရတဲ့လူမရလူတွေအလုံးကိုပေးတော့ပေးလိုက်တာဒါပေမဲ့ကိုကမရလိုက်ဘူးဆိုရင် तू ပေးတာထဲမှာကိုမပါဘူးတော်ဝမ်းနေကြကောင်းတယ်ပေါ့နော်ဆရာရှင်ကိုတော်ကြီးပွင့်လာတယ်နော်ဒုက္ခငြိမ်းချမ်းတရားကိုဟောတယ်ကိုကကျင့်သုံးမှုမရှိဘူးအဲ့လိုဆိုရင်ဘုရားပွင့်လာတာကိုနဲ့ဘာမှမဆိုင်တဲ့လူကြီးဖြစ်သွားတယ်ဟာထိုက်တော့ကျင့်တဲ့အသိဉာဏ်လေးနဲ့အဲ့ဒီနဲ့အကျိုးရလက်လေးတော့ရမှာပေါ့လေ။ဟောဒါနာသီလအဲ့တခြားတခြားသောဘာဝနာကိစ္စလေးတွေလို့ပေါ့ထိုက်တဲ့ကုသိုလ်ကောင်းမှုတော့တိုးမှာပေါ့။ဒါပေမဲ့ ठी ရောက်တဲ့အကျိုးစီးပွားကိုတော့ရအောင်မယူလိုက်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့။နောက်ဘုရားပွင့်လာလို့တမန်ကုသိုလ်လေးတွေကိုတော့ရကောင်းရမယ်ပေါ့။သို့တော့တတိပဋ္ဌာန်တရားကိုသာအမထုတ်ဘူးဆိုရင်တော့ဘုရားပွင့်လာတာကိုအကျိုးရှိဖို့ပွင့်လာတာမဟုတ်ဘူးဆိုတဲ့အတိတ်ပဲမျိုးသူတို့ကပြောတာ။ဟုတ်လား။ဒါတော်တော်စင်းသားတွေကကောင်းတဲ့စကားလုံးလေးတွေလို့ဦးချင်းထင်ပါတယ်ဟုတ်လား။အေးတောထာယသမတံဘုဒ္ဓဥပ္ပန္နောဘုရားပွင့်လာတာမဲအကျိုးစီးပွားရှိဖို့အတွက်ပွင့်လာတာပါလို့သူပြောတာ။လက်ချီမောင်းတဲ့စကားဘယ်နှခွန်းတော့တောင်းကမင်းရဲ့အသက်ရှင်တန်ခြင်းဟာအလွန်ကောင်းတဲ့အသက်ရှင်တန်ခြင်းဖြစ်တယ်။မင်းလူဖြစ်ပြီနော်ပြီးတော့ပါတော့ဘုရားပွင့်လာတာမဲအသက်မဲအကျိုးရှိဖို့အတွက်ပွင့်လာတာပါဟုတ်လား။အဲ့တော့ဦးဇင်းတို့ကဲ့ရဲ့စကားနှခွန်းချီမောင်းတဲ့စကားတောင်းကတားလေးတွေကတော့စဉ်းစားကြရကောင်းပါလေကိုကိုကိုလည်းပြန်ပြီးတော့အပိစရာလည်းကောင်းတယ်ဆုံးမစရာလည်းကောင်းတယ်ပေါ့နော်တနည်းအားဖြင့်သတိပဋ္ဌာန်ဘာဝနာတရားကိုအထုတ်ခြင်းရဲ့အကျိုးကျေးဇူးနဲ့အမထုတ်ခြင်းရဲ့အပြစ်ကိုလည်းပဲတစ်မျိုးတစ်ပါးသာကြောပြထားရရှောက်တယ်လို့ထင်ပါတယ်ဟုတ်လားဒါကြောင့်သတိပဋ္ဌာန်ဘာဝနာတရားရဲ့အကျေးပါမှုကိုဒါပဲဆုံးတောင်းဆုံးကနေပြီးတော့ပြင်းတို့ညံမြေတဲ့လောက်ဒီအချိန်လေးတွင်မှပြောပါတယ်နော်ပထမဆုံးပြောလိုက်တာကအဘုဒ္ဓအစုပုံကြီးလို့ပြောခြင်းလည်းဆိုရင်နိဝရဏတရား၅ပါးကိုကြော်လိုက်ပါနိဝရဏတရား၅ပါးတတ်တတ်သောအဘုဒ္ဓရဲ့အစုပုံကုသိုလ်အစုပုံကြီးလို့ပြောခြင်းလည်းဆိုရင်တတိပဋ္ဌာန်တရား၄ပါးကိုကြော်လိုက်ပါတတိပဋ္ဌာန်တရား၄ပါးဒီတတ်တတ်သောကုသိုလ်ရဲ့အစုပုံကြီးဟုတ်လားဒါပြောတယ်နော်ပြီးတော့ပြောတော့တတိပဋ္ဌာန်တရားကိုပွားများရင်ရရှိမဲ့အကျိုးကျေးဇူး၇မျိုးနော် တဒ္ဒနာဝိတုဒ္ဓိယတတဝါတို့ရဲ့စိတ်တကိုဖြစ်စဉ်တန်ရှင်းပြေကင်းသွားစေလိမ့်မယ်။ဩကပရိဒေဝနာသမတိကမာယဆိုရင်မြင်တော့ကနဲ့ငိုကြည့်ခြင်းပြိဒေဝကိုကျော်လွှားသွားစေနိုင်လိမ့်မယ်။ဒုက္ခဒေါမနတအထင်မာယကိုဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတကိုချုပ်ငြိမ်းသွားစေလိမ့်မယ်။ညာယတအဓိကမာယသမဲ့ညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီးတော့ဖူဉဏ်ဖြင့်ဒီဘဝမှာလည်းချိန်ပါများစွာမျက်မှောက်ပြုနိုင်တဲ့အနေအထားကိုရရှိလိမ့်မယ်။ခုနှစ်မျိုးဟုတ်လားနောက်ဆုံးကုလတိုင်းသားတို့ရဲ့သတိပဋ္ဌာန်တရားကိုအာမထုတ်တဲ့လူတွေကိုကဲရတဲ့စကားနှစ်ခွန်းမင်းရဲ့အသက်ရှင်တဲ့ညီဟာယုံရှာပွဲကောင်းတယ်မင်းဟာအသက်ရှင်လေးနဲ့ပေနေတဲ့လူတယောက်ဖြစ်တယ်ဟုတ်လားသတိပဋ္ဌာန်တရားကိုအာထုတ်တဲ့လူကိုချီးမွမ်းတဲ့စကားသုံးခွန်းမင်းရဲ့အသက်ရှင်တဲ့ညီဟာအလွန်ကောင်းတဲ့အသက်ရှင်တဲ့ညီဖြစ်တယ်မင်းဟာလူအဖြစ်ကိုရပြီဟုတ်လားတရားပွင့်လာတာမင်းကျိုးစီးပွားရှိဖို့အတွက်ပါတဲ့ဟုတ်လားဒါကြောင့်ပေးတဲ့ကောင်းတရားတို့နော်ဒီလိုချီးမွမ်းတဲ့စကားလေးသုံးခုနဲ့ထိုက်တန်တဲ့လူတယောက်ဖြစ်အောင်ကြိုးစားနိုင်မယ်ဆိုတော့တိုက်ထက်လွန်ပေါ့နော်အေးဒါကြောင့်တတိဆိုတဲ့အပမာဒတရားလက်ကင်ထားပြီးတော့ကိုယ်ဘဝကိုယ်ခန္ဓာမှာဖြစ်ပေါ်နေတဲ့သဘောဝတရားတိုင်းကိုစွန့်အားရှိတဲ့မြတ်မှန်ကန်ကနော်အတိအမှတ်ပြုပြီးတော့နေခြင်းလို့ဆိုတဲ့ပရိပဒံတရားကိုအထောက်ပြီးတော့နောက်ဆုံးမင်းဘုရားမျက်နှာပုံကိုမျက်မှောက်ပြုနိုင်ကြတဲ့တတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုရင်းနဲ့ဒီကနေ့အေးသက်ကောင်းတတော်ကောင်းတို့ကြိုးစားအထောက်ကြရသောဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့ဒီမဲ့ညာကိုဉာဏ်မျက်နှာပုံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း